Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်ရဲ့2019ခုနှစ်စက်တင်ဘာလ9ရက်ကြာသပတေးနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line to meter 2532.50 နဲ့ line to meter 190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်လင်းဦးပါ။ဒီညနားဆင်မဲ့တင်ပြရမှာတော့ Hurricane Irma ရဲ့ဗိုလ်ချုပ်ကဒိုမီနီကန်သမ္မတနိုင်ငံကိုဖြတ်တန်းနေပြီးပြင်းအားဆင့်၅ရှိရဲ့မုန်တိုင်းကြောင့်ထိခိုက်ပျက်စီးမှုတွေကြီးမားနိုင်တယ်လို့ခန့်မှန်းနေပါတယ်။အခမ်းအနားမြောက်ပိုင်းကရွာတွေမှာမိရှုနေတဲ့တပ်ပုံတွေ Internet Online မှာပြန့်နှံ့နေရတဲ့ပတ်သက်ပြီးမှန်စုံစမ်းဖော်ထုတ်အရေးယူမဲ့အကြောင်းအစိုးရတာဝန်ရှိသူတွေကပြောလိုက်ပါတယ်။ဒီလိုထက်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုဝင်းမင်းနဲ့တူချင်ညာပေးမှာပါ။
အခုညပိုင်းသတင်းလွှာတွေဆက်သွယ်မြန်မြန်ချက်တွေထဲမှာရခိုင်ပြည်နယ်ဘက်ကနေအိန္ဒိချင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာနေသူတွေတို့လာပေမဲ့စနစ်တကျစီရင်ပြုစုထားတာတော့မရှိသေးတဲ့အကြောင်
း We're very careful to stress that these are estimates. These are not scientifically proven numbers that we can
UNHCR ပြောခွင့်ရသူရဲ့ပြောပြချက်နဲ့အတူနားဆင်ရမှာဖြစ်တယ်လို့ပြည်ပခန့်ဖြစ်နေတဲ့ရခိုင်ပြည်နယ်အတွင်းနှစ်ဖက်အတိုင်းဝိုင်းကိုငြင်းချမ်းစွာအတူနေထိုင်ရေးကြိုးပမ်းဖို့တွားရောက်တဲ့ရခိုင်ဝင်ကြီးချုပ်နဲ့ဘာသာရေးခေါင်းဆောင်တွေကိုဒေသခံတွေကန့်ကွက်ဆန္ဒပြခဲ့ကြတာရခိုင်ဒေသတွေနေအိမ်တွေမိရှုခံရတဲ့အပေါ်မှာအငင်းပွားစရာဖြစ်နေတဲ့အခြေအနေတွေနဲ့အတူရခိုင်ဒေသထဲမှာဘယ်နိုင်ငံတကာစုံစမ်းစစ်ဆေးရေးကိုမှလက်ခံစစ်ဆေးခွင့်ပြုမှာမဟုတ်တဲ့အကြောင်းအမျိုးသားလုံခြုံရေးအကြံပေးပြောခဲ့တာကိုလည်းထုတ်လွှင့်ပေးသွားမှာပါအခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကပြောပြပါမယ်ရှင
်။ဟာရီကိန်းအာမာရဲ့ဗိုလ်ချုပ်ကဒိုမီနီကန်သမ္မတနိုင်ငံကိုဖြတ်တန်းနေပြီးပြင်းအားဆင့်၅ရှိရဲ့မုန်တိုင်းကြောင့်ထိခိုက်ပျက်စီးမှုတွေကြီးမားနိုင်တယ်လို့မိုးလေဝသပညာရှင်တွေခန့်မှန်းထားကြပါတယ်။မုန်တိုင်းဗိုလ်ချုပ်ကဒိုမီနီကန်ကမ်းရိုးတန်းကိုကျော်လွန်သွားပြီဖြစ်ပေမဲ့လေကြီးမုန်တိုင်းနဲ့မိုးသီးထမှုတွေကြောင့်အသက်အန္တရာယ်ဆိုးရင်ရလောက်တဲ့အထိခြေနေမှာရှိနေတယ်လို့အမေရိကန်မြို့သားဟာရီကိန်းမုန်တိုင်းဌာနကပြောဆိုထားတာပါ။တနအီကိုအပြင်းထန်ဆုံးလေတိုက်နှုန်း295ကီလိုမီတာနဲ့ဖြတ်သန်းတက်ခတ်ခဲ့တဲ့အာမာဟာရီကိန်းကြောင့်ဘာဘူဒါကျွန်းမှာအနည်းဆုံးလူတဦးသေဆုံးပြီးစိမန်တိုင်ကျွန်းမှာတော့လူရှိဦးသေဆုံးခဲ့တာပါ။မုန်တိုင်းကနောက်ရက်နေ့ငယ်တွင်ပြင်းအားဆင့်၄ကနေ၅ထိဆက်လက်ပြင်းထန်နေမှာဖြစ်တဲ့အကြောင်းလဲအမေရိကန်ဟာရီကိန်းမုန်တိုင်းဌာနကပြောပါရယ်။ပြင်သစ်ပြည်ရေးဝန်ကြီးဂျော့ကော်လုံကတော့ပြင်သစ်နဲ့ဒတ်နိုင်ငံတို့ကပန်ဆယ်နဲ့စိမန်တိုင်ကျွန်းမှာသေဆုံးသူရေအတွက်ပို့တိုးလာနိုင်တယ်လို့ပြောဆိုထားပါ။ဒါချစ်ဆိုတောင်ရှိသူတွေကထိရတဲ့ဆုံးမှုနဲ့ပတ်သက်လို့သတင်းတွေမရသေးတဲ့အကြောင်းပြောပေမဲ့လေရင်ဝင်းနဲ့စိတ်ကန်းအပါဝင်ထိရပျက်စီးမှုတွေအကြီးအကျယ်ရှိကြောင်းပြောဆိုထားပါရယ်။ညပိုင်းမှာမွန်နိုင်ဖြတ်တန်းခဲ့ရာအမေရိကန်ပိုင်းပေါ်တိုရီကိုမှာတော့လူတသန်းလောက်လက်စစ်မီးတွေပြတ်တောက်နေပြီးမီးပုံမှန်ပြန်ရဖို့6လလောက်အချိန်ယူရနိုင်တယ်လို့လည်းလက်စစ်ကုမ္ပဏီကခန့်မှန်းထားပါရယ်။သမ္မတဒေါ်နယ်ထရန့်ကတော့ပေါ်တိုရီကိုကျွန်းမှာအရေးပေါ်အခြေအနေကြေညာထားပါရယ်။
မြောက်ကိုရီးယားဘက်ကနျူကလ িয়ার ဆက်သတ်မှုကြောင့်ကုလသမဂ္ဂလူကြီးကောင်စီအနေနဲ့ပိတ်ဆို့တိုက်ခတ်မှုတွေတိုးလို့မယ်ဆိုရင်တရုတ်အနေနဲ့ထောက်ခံမယ်လို့ပီကျင်းမှာဒီနေ့တရုတ်နိုင်ငံသားရေးဝန်ကြီးကပြောလိုက်ပါတယ်။ဒါပေမဲ့လည်းတိုက်ခတ်အရေးယူပြီးဖိအားပေးနေတဲ့အခြားတစ်ဖက်မှာလည်းတွစ်ဆုံဆွေးနွေးအခြေရှာမဲ့လမ်းကြောင်းကိုစစ်တုံးတင်ကြောင်းနိုင်ငံသားရေးဝန်ကြီးဝန်ရီကဒီနေ့ချင်းပါတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်။အခုလိုတိုက်ခတ်မှုတွေတိုးချမှတ်တာကြောင့်ကိုရီးယားကျွမ်းဆွေအထက်မှာတင်းမာမှုတွေအနည်းငယ်သာလျှော့ချနိုင်မယ်လို့မြောက်ကိုရီးယားရဲ့အရင်းနှီးဆုံးမဟာမိတ်နဲ့ကုန်သွယ်ပတ်နိုင်ငံဖြစ်တဲ့တရုတ်နိုင်ငံကပြောလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းမြောက်ကိုရီးယားပေါ်စီးရအရေးယူမဲ့အလားအလာနဲ့ပတ်သက်လို့မေးရမှာစောင့်ကြည့်ရမှာဖြစ်ပြီးစီးရအရေးယူမဲ့ကိစ္စကပထမရွေးချယ်မဲ့နည်းလမ်းမဟုတ်ဘူးလို့ပြန်ဖြေကြားခဲ့ပါတယ်။တရုတ်သမ္မတရှီဂျင်းပင်နဲ့မနေ့ကတယ်လီဖုန်းဆက်ပြီးအခုလိုပြောကြားလိုက်ရမှာသမ္မတအင်ဗီဒါမှာမစ္စတာထရမ့်ကပြောလိုက်တာပါ။သမ္မတရှီနဲ့မြောက်ကိုရီးယားရေးဆွေးနွေးခဲ့သလားလို့ VOA သတင်းတောက်ကမေးရမှာတော့မြောက်ကိုရီးယားကိစ္စအတွက်သမ္မတရှီအနေနဲ့တခုခုလုပ်လို့ကြောင်းဒါပေမဲ့သူ့အနေနဲ့လုပ်နိုင်စွမ်းရှိမရှိဆိုတာကိုတော့မသိကြောင်းသမ္မတထရန့်ကပြန်လည်ဖြေကြားခဲ့ပါတယ်။ဒါအပြင်သမ္မတရှီနဲ့ပြုံးပြုံးလေးလေးဆွေးနွေးနိုင်ခဲ့ကြောင်းဆွေးနွေးမှုဟာအားရစရာကောင်းပြီးအချိန်လေးအတော်ကြာခဲ့ပြီးမကြာခင်လည်းထပ်ဆွေးနွေးဖို့ရှိနေတယ်လို့သမ္မတထရန့်ကပြောပါတယ်။အခုလိုအချိန်မှာရုရှားသမ္မတဗလာဒီမာပူတင်ကတော့မြောက်ကိုရီးယားကြေညာအတွက်ဆွေးနွေးပွဲတွေပြန်ဆဖို့တောင်းဆိုလိုက်ပြီးပိတ်ဆို့ဖိအားပေးတာတွေကအပြည့်မဟုတ်ဘူးလို့ပြောလိုက်ပါတယ်ခင်ဗျာ။
မြောက်ကိုရီးယားရဲ့ကြီးထွားလာနေတဲ့ချင်းကြောက်မှုတွေကနေကာကွယ်ဖို့တောင်ကိုရီးယားရွာတရွာမှာအမေရိကန်ရဲ့အစစ်မြင့်သက်တုံးကွင်းတုံးစနစ်ချထားမဲ့အစီအစဉ်ကိုဆန့်ကျင်ဆန္ဒပြတဲ့ရွာသားတွေနဲ့ရဲတပ်ဖွဲ့တွေထိတက်ရင်ဆိုင်တိုးခဲ့ကြပါတယ်။သက်တုံးကွင်းတုံးစနစ်တပ်ဆင်ထားတဲ့ ကောက်ခွင်းဟောင်းတွဲရလမ်းကိုပိတ်ဆို့ဆန္ဒပြသူရာဝောင်းမြတ်စွာကိုဖျက်ရှားဖို့အတွက်ကိုတော့ထောင်နဲ့ချီရဲ့ရတပ်ဖွဲ့ဝင်တွေကိုဆင်လွတ်ခဲ့တာပါ။တကယ်ရောကြောင့်ရတပ်ဖွဲ့ဝင်6ဦးပါဝင်လူပေါင်း38ဦးထံရကြောင်းလဲစီရင်ကျွန်းဒေသအနာဝင်တူကဒီကနေ့ပဲပြောဆိုခဲ့ပါတယ်။တက်ဒွန်ကွင်းတို့စနစ်ရဲ့အစ်စ်မြင့်ရေဒါစနစ်ကပြင်းထန်တဲ့ကြောင့်လူတွေရဲ့ကျန်းမာရေးကိုထိခိုက်နိုင်တယ်ဆိုတဲ့ကောလာဟလတွေနဲ့မြောက်ကိုရီးယားကပြစ်မှတ်ထားတိုက်ခိုက်လာနိုင်ခြေရှိတဲ့ပေါ်စိုးရင်ကြတဲ့ကြောင်းဒေသခံတွေဆန္ဒပြခဲ့တာပါ။ဒေါက်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကတော့မြောက်ကိုရီးယားရဲ့ကြီးထွားလာနေတဲ့ချင်းချောက်မှုတွေကိုတုံ့ပြန်ဖို့တက်ဒွန်ကွင်းတို့စနစ်တက်ဆင်ဘောကမဖြစ်မနေလိုအပ်ကြောင်းပြောဆိုထားပါတယ
်။ Israel လေရင်တွေကစီးရီးယားနိုင်ငံမက်ဆီယက်မြူနာကစစ်စခန်းတွေကိုဒီမနေ့အစောပိုင်းတိုက်ခိုက်ခဲ့တာကြောင့်စစ်သားနှုတ်သေးဆုံးပြီးအပြက်စီးတွေကျုံခဲ့ရတယ်လို့စီးရီးယားချီတက်ကထုတ်ပြောလိုက်ပါတယ်။ဒီစီးရီးယားတပ်ရဲ့ကြီးညာချက်ထင်ပါပဲ Israel တပ်တွေအနေနဲ့ Lebanon နိုင်ငံလေပိုင်းနဲ့ထက်ကနေပြီးမစ်ဆိုင်းဒုံးကျည်တွေနဲ့အခုလိုပြတ်ထည့်ခဲ့တာဖြစ်တယ်လို့ဖော်ပြထားပါတယ်။တကယ်တော့မက်ဆီယက်မြူဟာစီးရီးယားလက်ဗနွန်နဲ့ဆက်မြောက်ဘက်25မိုင်နီးပါးမှာရှိတဲ့မြေလဲပင်လယ်နားကဟာမာပြည်နယ်ထဲမှာရှိတာပါအခုလိုတိုက်ခိုက်ခဲ့မှုကြောင့် NDA ပြင်လှတဲ့ပြန်လည်တိုက်ခိုက်မှုတွေနဲ့စစ်ရေးတင်မာမှုတွေဖြစ်လာပြီးဒေသရင်းလုံခြုံရေးနဲ့တည်ငြိမ်မှုကိုထိခိုက်စေနိုင်တယ်လို့စီးရီးယားစစ်တပ်ကသတိပေးလိုက်ပါတယ် Israel စစ်တပ်ဘက်ကတော့ဒီတိုက်ခိုက်မှုအပေါ်တစုံတရာပြောကြားတာချင်းမရှိသေးပါဘူးခင်ဗျာ
အမေရိကန်အတန်ညပိုင်းမြန်မာဘာသာစစ်စစ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 11395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဖီယိုမေကန်တံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါရယ်မြန်မာနိုင်ငံကမတူးမညီအခြေအနေတွေကြုံရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာအိမ်တွေကိုမီးရှို့နေတဲ့တပ်ပုံတွေအင်တာနက်အွန်လိုင်းပေါ်မှာပြန့်နှံ့နေရတဲ့ပတ်သက်လို့မှန်စုံစမ်းဖော်ထုတ်အရေးယူမှဖြစ်ကြောင်းအစိုးရတာဝန်ရှိသူတူကပြောဆိုလိုက်ပါရယ်မီးရှို့မှုကိုဖုန်းကင်မရာနဲ့ရိုက်ကူးခဲ့တဲ့စစ်သူကိုလည်းခရိုင်ရဲတပ်ပုံကစစ်ဆင်နေပြီးတပ်ပုံမှာပါဝင်သူတွေကိုဖော်ထုတ်ဖို့ကြိုးစားနေတယ်လို့နိုင်ငံတော်တိုင်ပင်ခံရုပ်ပြောခွင့်ရသူဦးစောထေးက Facebook စာမျက်နှာမှာပြောဆိုခဲ့တာပါ။မောင်နှုံးမျိုးနယ်ကကြေးရွာတစ်ခုမှာအိမ်တွေကိုမီးရှို့နေတယ်လို့ဆိုတဲ့တန်တရားဖြစ်စရာတပ်ပုံတွေကတော့အင်တာနက်လူမှုကွန်ရက်တွေမှာအကြီးအကျယ်ပြန့်နှံ့နေပြီးမွတ်စလင်တွေကကိုယ့်ဘာသာမီးတင်ရှို့နေတာလို့လည်းပြောဆိုနေကြတာပါ။မြန်မာဆိုရပြောခွင့်ရသူဦးစောထေးကတော့လောက်ကျံပြီးမီးရှို့မှုဖြစ်တယ်ဆိုရင်ပတ်သက်သူတွေကိုဖော်ထုတ်ရေးယူမှဖြစ်ကြောင်းပြောဆိုထားပါတယ်။ AP သတင်းတို့ပုံမှာတော့မောင်တော်ဒေသကအခြေအနေတွေကိုသတင်းယူဖို့ဖိတ်ကြားခံရတဲ့သတင်းတော်20ကျော်ရရှိခဲ့တဲ့ကြေးရွာတချို့ကမီးလောင်မှုတွေမှာဒေသခံမူစင်တွေကမီးရှို့မှုတွေကျူးလွန်ခဲ့တယ်လို့အာဏာပိုင်တွေရဲ့ပြောဆိုမှုတွေကတန်တရားဖြစ်စရာတွေတွေ့ရတဲ့အကြောင်းဖော်ပြခဲ့တာပါ။နိုင်ငံတော်တမင်ငယ်ပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကတော့ရခိုင်ပြည်နယ်ကပိပကတ်တွေနဲ့ပတ်သက်လို့သတင်းမှားတွေအကြီးအကျယ်ထွက်ပေါ်နေကြောင်းပြောဆိုထားပါတယ်။ရခိုင်ပြည်နယ်ကအကြမ်းဖက်မှုတွေကြောင့်အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာသူတသိန်းခွဲလောက်ထိရှိနေပြီလို့ကုလသမဂ္ဂကပြောဆိုထားတဲ့အတွက်နိုင်ငံကတန်ဝန်ကစိုးရိမ်မခင်းတဲ့သဘောထားတွေထွက်ပေါ်နေချိန်တူရကီသမ္မတရီချစ်တာရဲ့အာရဝန်နဲ့တယ်လီဖုန်းဆက်ပြောဆိုရမှာဒေါ်ဆန်းစုကြည်ကမှတ်ချက်ပေးပြောဆိုခဲ့ရတယ်ဖြစ်ပါတယ်။
အကြသေးကြီးကဆလို့ကြမ်းဖက်မှုတွေတချော့ပြန်ကြီးထွားလာနေတဲ့ရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်ရတဲ့အကြောင်းအမေရိကန်ကွန်ဂရက်လွှတ်တော်ထိပ်တန်းတာဝန်ရှိသူတူကထုတ်ပြောလိုက်တယ်လို့သမ္မတအင်ဂျီရောကလည်းအနီးကပ်စောင့်ကြည့်နေတယ်လို့ပြောလိုက်ပါတယ်။အမေရိကန်အောက်လွှတ်တော်နိုင်ငံခြားရေးရာကော်မတီဥက္ကဋ္ဌအက်ဒရိုက်ရဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ထံပေးပို့တဲ့စာထဲမှာမြန်မာစစ်ဟောင်းနဲ့စစ်တပ်အနေနဲ့လူမျိုးဘာသာမခွဲကြဘဲမြန်မာပြည်သူတွေကိုကာကွယ်ဖို့တာဝန်ရှိကြောင်းနဲ့လူနည်းစုတွေပေါ်ကျူးလွန်နေတဲ့အခုနောက်ဆုံးရက်ဆက်တဲ့လို့ရတွေကိုရတန်းကရက်ဖို့တောင်းဆိုလိုက်တာပါ။ရ ेंजर တွေပါဝင်မြန်မာပြည်သူတွေရဲ့အခြေခံလူခွင့်ရတွေကိုအကာအကွယ်မပေးနိုင်တဲ့မြျော်လင့်ထားသလိုအောင်မြင်မှုတွေရနိုင်မှာမဟုတ်ကြောင်းလဲ Republican ကိုယ်စားလှယ် Rice ရဲ့စာထဲမှာဖော်ပြထားပါတယ်။မြန်မာအာဏာပိုင်တွေဘက်ကတော့ပဋိပက္ခဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာအများစုနေထိုင်ကြတဲ့ Ranger Muslim တွေကိုဘင်္ဂါလီတွေဖြစ်နေတာအတိအမှတ်ပြုလက်ခံထားပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတော့နိုင်ငံတွင်းမှာရှိနေသူတွေဟာနိုင်ငံသားဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေကာကွယ်စောင့်ရှောက်ပေးဖို့တာဝန်ရှိတာကြောင့်ပဋိပက္ခဖြစ်ရာဒေသကလူအလုံးကိုစောင့်ရှောက်ကူညီနိုင်အောင်အတက်နိုင်ဆုံးကြိုးပမ်းနေတဲ့ကြောင်းအိန္ဒိယသတင်းဌာန ANN ကိုပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတအင်မီတော်ကလည်းမနေ့တုန်းကပဲရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်လို့အနည်းငယ်စောင့်ကြည့်နေကြောင်းအင်မီတော်မှလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ပြောခွင့်ရသူဆာရာဟက်ကာဘီစင်တာစ်ကထုတ်ပြောခဲ့ပါတယ်ခင်ဗျာ။
အင်းဒီနိုင်ငံမွန်ဘိုင်းမြို့မှာလူပေါင်း250ကျော်တည်ဆုံခဲ့တဲ့1993ခုနှစ်ဘုံခွဲတိုက်ခိုက်မှုမှာပါဝင်ခဲ့သူတွေကိုအိန္ဒိယတရားရုံးကဒီကနေ့ပဲတရားစီရင်ချက်ချမှတ်လိုက်ပါတယ်။ဘုံခွဲတိုက်ခိုက်မှုမှာပူပေါင်းကျန်စီမှုနဲ့ Faros Abdul Rashid Khan နဲ့တ တဟီယမချန်နုံကိုတည်တံအဖြစ်ပေးလိုက်တာပါတကယ်မှမအဓိကပါဝင်ပတ်သက်သူတတိယမြောက်နောက်တစ်ဦးဖြစ်တဲ့အဘူဆလမ်ကိုတော့တတတကြုံအဖြစ်ပေးလိုက်ပါတယ်တကယ်မှမပြီးမကြခင်မှာပဲအိန္ဒိယကနေထွက်ပြေးသွားတဲ့ဆလမ်ကိုတော့တည်တံအပြစ်မပေးဖို့သဘောတူညီချက်နဲ့ပေါ်တူဂီနိုင်ငံကနေအိန္ဒိယကိုပြန်ပို့ပေးထားတာပါခါရီမူလာခန်ဆိုစုကိုလည်းတတတကြုံစီရင်ချက်ချခဲ့တယ်လို့9ရက်မြောက်နောက်တစ်ဦးတော့ထောင်နဲ့စနစ်အပြစ်ပေးခဲ့ပါတယ်အပြစ်ပေးခံရသူ9ဦးဟာစီးပွားရေးချက်ချမွန်ဘိုင်းမြို့က Stock Exchange လူစီကားရဈေးရင်းနဲ့ကျင်ကားဝင်စင်ဟိုတယ်တစ်ခုပါဝင်ထင်ရှားတဲ့နေရာတွေကိုပြင်းထန်တဲ့ဘုံ73လုံးနဲ့အကွက်ချက်ချကားဘုံခွက်တက်ခတ်မှုတွေဖမ်းဆီးအေးအေးယူခံခဲ့တာပါတစ်မျိုးလုံးအကြီးကျယ်တလုံးခဲရတဲ့နှစ်နာရီကြာဖြစ်ရတွင်လူပေါင်း900ကျော်လဲတန်ရာရရှိခဲ့ကြပါတယ်
အမေရိကန်သမ္မတရွေးကောက်ပွဲအတွက်နိုင်ငံရေးလှုပ်ရှားမှုတွေမှာရုရှားနိုင်ငံကဆက်နွယ်ပတ်သက်မှုတွေရှိခဲ့တဲ့ကြောင်း Facebook အင်တာနက်လူမှုကွန်ရက်ကထုတ်ပြောလိုက်ပါတယ်။ Facebook ရဲ့ကိုယ်ပိုင်စုံစမ်းစစ်ဆေးမှုတွေအတွင်း Facebook ဘော်ကနိုင်ငံရေးကြော်ညာစာထောင်ပေါင်းများစွာကိုဖန်တီးခဲ့တဲ့အကောင့်တွေစာမျက်နှာတွေကရုရှားနိုင်ငံနဲ့ဆက်သွယ်နေတာကိုတွေ့ရှိခဲ့ကြတာပါ။ Facebook ရဲ့ဖော်ထုတ်မှုကြောင့်ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကကြားဝင်စစ်ဖက်ခဲမှုပေါ်စိုးရိမ်မကင်းမှုတွေပုံမှုကြီးထွားလာခဲ့ပါတယ်။ကျော်ညာရီအတွက်ဒေါ်လာ3000လောက်အကုန်ကျခံသုံးဆွဲခဲ့တဲ့ Facebook account တွေဟာရုရှားစိုးရကိုလူလားတဲ့သဘောထားအမြင်တွေအားကောင်းလာအောင် account တွေတုံးပြီးလုပ်တဲ့နေရာမှာလူသိများတဲ့ရုရှားနိုင်ငံစိန့်ပီတာဆန်မြို့ကအခြေစိုက်ဖွဲ့စည်းတစ်ခုနဲ့ဆက်သွယ်နေတာတွေ့ရှိခဲ့ရတာဖြစ်ပါလေခင်ဗျာ
ကြော်သားပြည်နှင့်ညပိုင်းထိတ်တဲရောက်နေတဲ့မြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ပြောပြပေးသွားတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နားဆင်ရပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခန့်တွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေရတဲ့ဒုက္ခသည်တွေနဲ့ပတ်သက်လို့နိုင်ငံတကာရဲ့ဖိအားတွေရင်ဆိုင်နေရတဲ့အချိန်မှာပဲအဲ့ဒီဒုက္ခသည်တွေအတွက်အကူအညီတွေအတက်နိုင်ဆုံးပေးနေတဲ့အကြောင်းမြန်မာအစိုးရတာဝန်ရှိသူတွေကပြောပါရယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ကြတဲ့ဒုက္ခသည်တွေအတွက်လည်းအကူအညီပေးဖို့လှိလာစုံစမ်းနေကြောင်းပြောပါရယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကတော့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာတဲ့ဒုက္ခသည်အရေအတွက်ဟာတသိန်းခွဲကျော်သွားပြီလို့ပြောပါရယ်။ရခိုင်ဒေသဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေကိုမခင်ဖြူထွေးကစုံစမ်းမေးမြန်းတင်ပြထားပါရယ်ရှင်။ရခိုင်ဒေသအကြံဖက်ပြိပက္ခတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေကြတဲ့ဒုက္ခသည်တွေကိုပြည်내ဆိုးရတဲ့ပူပေါင်းမှုကုညီတွေထိရရောက်ပေးနိုင်အောင်စီစဉ်ဆောင်ရွက်နေတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်내နေရာချထားရေးပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါရယ်အကြံဖတ်မှုအခြေအနေတွေကြောင့်ပြည်내အတွင်းဒုက္ခခံစားနေရသူဘယ်သူမှမဆိုလိုအပ်တဲ့အကူအညီတွေပေးနိုင်အောင်ဆောင်ရွက်ပေးနေတယ်လို့သူကပြောပါရယ
်ကုညီပေးတဲ့နေရာမှာအားလုံးကိုကုညီလို့ရအောင်ဆိုလိုတာကတော့အကြံဖက်ဟုတ်တော့ကျွန်တော်အကြံဖက်ကတော့ကျွန်တော်အပြစ်လို့မရဘူးသို့တော်လည်းအဲဒီပြည်내အတွင်းမှာရှိတဲ့ဒုက္ခခံစားနေရတဲ့အားလုံးကျွန်တော်တို့အတွက်ကိုတော့ကျွန်တော်တို့နေကူညီဖို့အတွက်ကိုအစီအစဉ်ကြီးဆောင်ရွက်နေတယ်။အဲ့လိုဆောင်ရွက်တော့ကျွန်တော်တို့နိုင်ငံကိုစေနာရှင်နိုင်ငံကြီးကနေပြီးတော့အကူအညီပေးဖို့ဆိုပြီးတော့ကမ်းလှမ်းလာရှိတယ်။ဒါမျိုးတွေနဲ့ကျွန်တော်တို့ကနေပြီးတော့ဒီ Red Cross Movement တခုအနေနဲ့ကျွန်တော်တို့ဒီကူညီဆောင်ရွက်ဖို့ဆိုပြီးတော့ကျွန်တော်တို့ဒီအစိုးရကနေဦးဆောင်တာပေါ့နော်။အဲ့ဒါတရားကိုကျွန်တော်တို့ဆောင်ရွက်နေတယ်။အဲ့ဒါကတော့ညီနိုင်ရုံပဲပေါ့နော်။အခုစီဝေးတွေလုံတာပေါ့။အခုမကြခင်အခုလည်းဒီနေ့လည်းလုပ်နေတယ်အခုနောက်ပြင်လည်းတခုကျွန်တော်စီဝေးဆက်ကြရှိပ
ါရခိုင်မြောက်ပိုင်းချမ်းဖတ်မှုတွေကြောင့်စစ်တွေနဲ့တခြားမျိုးတွေရှိရာကိုထွက်ပြေးလာတဲ့ဒုက္ခသည်တွေရှိသလိုနေဆက်ဒေသတွေမှာထွက်ပြေးတင်းရှောင်နေကြတဲ့သူတွေနဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတွေထွက်ပြေးခဲ့ကြသူတွေလည်းရှိပါတယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကတော့ပြီးခဲ့တဲ့လ25ရက်နေ့ကစလို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးလာသူဒုက္ခသည်36,400ရှိသွားပြီလို့ခန့်မှန်းပြောဆိုထားပါတယ်ဒါဟာခံမှန်းချက်ပါဖြစ်ပြီးတော့ဒုက္ခသည်တွေကိုစစ်စစ်ပြီးစနစ်တကျစီရင်ပြုစုကာယူနိုင်တဲ့အခြေအနေတော့မဟုတ်ဘူးလို့ UNHCR ပြောခွင့်ရ Vivian Tan ကပြောပါတယ
်။ Well, the number of new arrivals that we're working with it has been increasing every day, but we're very carefulto stress that these are estimates.
အစ်တက်ပြေရောက်လာတဲ့သူတွေအများကြီးရှိတယ်။အရေးအတွက်ကတော့နေတိုင်းမတိုးနေရပါပဲ။ဒါမဲ့လည်းအရေးအတွက်ကခံမှန်းလို့ပဲရပါတယ်။သိပ္ပံနည်းကြရရခိုင်နှုံးပြအစင်းပြုစုထားတာမဟုတ်ပါဘူး။ဒါကိုတော့ကျမတို့အများအတန်းသတိပေးပြီးတော့ထောက်ပြပါတယ်။လက်ရှိဒုက္ခသည်စခန်းတွေမှာရှိနေပြီးသားအရေးအတွက်ပြီးတော့ဒေသငယ်လူမှုအတိုင်းဝိုင်းတွေမှာရှိနေတဲ့သူတွေဒါတွေကိုကြည့်ပြီးတော့ဒီအစ်တက်ရောက်လာတဲ့အရေးအတွက်ကိုခံမှန်းရတာပါ။ဒီချက်မှာကျမတို့မသိသေးတဲ့သူတွေနေဆက်ချိန်မှာဆက်ပြီးတော့ပြိမိနေတဲ့သူတွေလည်းရှိနိုင်ပါတယ်။လက်ရှိကျမတို့ခံမှန်းတဲ့အရေးအတွက်ကတော့36,400ပါ။တကယ်တမ်းဒုက္ခသည်တွေကိုစနစ်တကျအစီအစစ်ပြီးတော့စီရင်ပြုစုနိုင်တဲ့အခြေအနေမျိုးရှိမယ်ဆိုရင်တော့အရေးအတွက်ပို့ပြီးတော့တိတိကျကျသိရပါလိမ့်မယ်။အစ်စ်ရောက်လာတဲ့သူတွေထဲမှာဒုက္ခသည်တွေအပြင်တခြားဘလို့လူတွေရောနှောပါနေလဲဆိုတာကိုလည်းစီစစ်နိုင်ပါတယ်။ဒါကြောင့်မလို့ဒီလိုမျိုးစည်ရင်းစည်စစ်ကောက်ယူတာတွေလုံနိုင်အောင်လို့အစိုးရအာဏာပိုင်တွေကိုကျမတို့တိုက်တွန်းတောင်းဆိုပြီးတော့လုံနိုင်မှုလေမျှော်လင့်ပါတယ်ရှင်
UNHCR ကမန်ထားသလိုနေဆက်ဖြတ်ကျော်ထွက်ပြေးနေတဲ့ဒုက္ခသည်တထောင်ခွဲကျော်ရှိရစွာနဲ့ပတ်သက်ပြီးမြန်မာဆွေရဘက်ကလည်းဒီဆင်းတွေကိုလည်လာစုံစမ်းနေပြီးတော့ဒုက္ခရောက်နေသူတွေကိုကူညီပေးနိုင်ဖို့ကြိုးစားနေတယ်လို့ဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ
်။ပြန်ပြီးတော့စီစစ်ရမှာပေါ့နော်။အခုလက်တော်ကတော့ကျွန်တော်တို့ကနေပြီးတော့အခုလက်ရှိကျွန်တော်တို့နိုင်ငံမှာရဲ့နော်နေဆက်ကိုလည်းရောက်နေတယ်လို့ပြောတော့ဒီဆင်းတွေကိုကျွန်တော်အနေနဲ့လည်လာစုံစမ်းနေတယ်။အဲ့တော့နေဆက်ကိုရောက်နေတဲ့လူတွေလည်းရှိရဲ့။နောက်ပြီးတော့ပြည်နယ်တွင်းမှာလည်းအဲ့လိုပဲဟိုဒုက္ခရောက်တဲ့လူတွေရှိတယ်ပေါ့။ဒါတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟိုဘယ်လိုကူညီဆောင်ရမလဲဆိုတဲ့ဟာတွေအတွက်ကိုအခုကျွန်တော်တို့စီးပွားနေတာလေ။ဆိုတော့အဲ့ဒီလူတွေအကုန်လုံးကိုကျွန်တော်တို့ကနေပြီးတော့ကူညီထောက်ပံ့တာကြီးလုပ်နေတယ်လုပ်မယ်လေ။အဲ့ဒီအစီအစဉ်ကြီးတွန်းနေအခုလည်းလုပ်နေတယ်။နောက်ပြီးတော့ဒီတဲ့ပို့ပြီးတော့ကဲဟိုကြေကြေပြန့်ပြန့်ကြေကြေပြန့်ပြန့်ဆိုတာလေဟိုတိတိယောက်ယောက်ဆောင်ရနိုင်ဖို့ဆိုပြီးကျွန်တော်တို့အစီအစဉ်ကြီးလုပ်နေ
ဒုက္ခသည်တွေအရေးနဲ့လူသားချင်းစာနာကူညီရေးကိစ္စရပ်တွေကိုကင်တွယ်ဖြစ်ရှင်ဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာခေါင်းဆောင်တွေကလည်းမြန်မာအစိုးရကိုဖိအားပေးတာတွေရှိနေတာပါ။ဗြိတိန်နိုင်ငံသားရေးဝန်ကြီးဘော်ရစ်ဂျွန်ဆန်ကဒုက္ခသည်တွေအခုလိုထွက်ပြေးနေရတဲ့အခြေအနေနဲ့ပတ်သက်လို့မြန်မာစစ်တပ်ရဲ့လုပ်ရပ်တွေကိုဟန့်တားဖို့ဒေါက်ဆန်းစုကြည်ကိုတိုက်တွန်းခဲ့ပါတယ်။
I think it's very important that, to stress that what is happening in Rakhine is unacceptable, that the treatment of the Rohingya
ဒီနေရာကြီးဖြစ်ပျက်နေတဲ့အခြေအနေတွေဟာဘလို့မှလက်ခံနိုင်စရာမရှိဘူးဆိုတာကို PRP ထောက်ပြဖို့အင်မတန်ကိုအရေးကြီးပါတယ်။ Rohingya တွေအပေါ်မှာပြုမှုနေတာတွေဟာလက်ခံနိုင်စရာမရှိပါဘူး။ဒီအခြေအနေကိုဟန်တားဖို့ဒေါက်ဆန်းစုကြည်အနေနဲ့မြန်မာစစ်တပ်ရဲ့လုံဆောင်မှုတွေကိုကြောင်းဝင် PRP နိုင်လိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ
်။အခုဒုက္ခသည်တွေအတွက်ဗြိတိန်ဆူရကအကူအညီတွေပေးသွားမယ်လို့လည်းဝန်ကြီးဘော်ရစ်ဂျွန်ဆန်ကပြောပါတယ်။မြန်မာနိုင်ငံရှေ့ဆက်တိုးတက်ရေးအတွက်ကိုလည်းအရက်သားဆူရကိုဆက်လက်ကူညီပံ့ပိုးသွားမှာဖြစ်ပြီးတော့လက်ရှိဖြစ်ပွားနေတဲ့ပြည်ပခါကိုစစ်တပ်ကအတုံးချပြီးအာဏာပြန်သိမ်းတာမျိုးမဖြစ်ဖို့လိုအပ်တယ်လို့လည်းသူကပြောသွားပါတယ်။ဩဂတ်လ25ရက်နေ့အကြမ်းဖက်တိုက်ခိုက်ခံရမှုနောက်ပိုင်းရခိုင်မောင်းတော်ခရိုင်တစ်ခုလုံးကိုစစ်စီရင်နေမိအဖြစ်သတ်မှတ်ပြီးတော့မြန်မာလုံခြုံရေးတပ်ဖွဲ့တွေကနေနေရှင်းလင်းဆောင်ရွက်နေတာဖြစ်ပါတယ်။နိုင်ငံတကာတိုင်ဝမ်ကတော့အကြမ်းဖက်သမားတွေကိုနှိမ်နင်းတဲ့ဒီစစ်စီရင်ရေးတွေကိုအရက်သားထိခိုက်မှုတွေမရှိအောင်ထိနေသိမ်းသိမ်းလှုံ့ဆော်ဖို့တိုက်တွန်းနေပါတယ်ရှင်။
မကင်ပြူထွေးပြပြသွားတာပါရှင်။ရခိုင်ပြည်နယ်မြောက်ပိုင်းကအကြမ်းဖက်တိုက်ခိုက်မှုတွေအတွင်းတီးခြားအတီမပြူနိုင်တဲ့သတင်းတွေကအင်တာနက်လူမှုကွန်ရက်တွေမှာပြန့်နှံ့နေပါတယ်။ရခိုင်ဒေသတွင်းပြာကျနေတဲ့ရွာပေါင်းများစွာအတွက်လက်သက်တရခန့်အဖြစ်တစ်ဖက်နဲ့တစ်ဖက်လည်းအပြစ်ဖို့နေကြသလိုမြန်မာအစိုးရကလည်းအခုလိုသတင်းမှားတွေထွက်နေတာကိုအပြစ်တင်လိုက်ပြီးစုံစမ်းအရေးယူသွားဖို့ပြောထားပါတယ်။ဒါပေမဲ့သတင်းမှားတွေပြန့်နေရတာဟာမြေပြင်ခြေနေမှန်ကိုလွတ်လပ်စွာသတင်းယူခွင့်မရတဲ့အတွက်ကြောင့်ဆိုတဲ့တုံ့တက်မှုတွေလည်းရှိနေတဲ့အကြောင်းမတ်တင်ကီထိုက်ကစူးစီးပြထားပါရရှင်
အကျန်းဖတ်မှုတွေဖြစ်နေစေရခိုင်ပြည်နယ်မောင်တော်မြို့နယ်အလဲတန်းကျော်ရွာကိုဒီကနေ့ပြည်တွင်းပြည်ပမီဒီယာအဖွဲ့ဝင်2000စင်လောက်လုံခြုံရေးအဆောက်အအုံနဲ့ကွင်စင်တရင်ရယူကြပါတယ်ကားတွေစိုက်ကယ်တွေစပိန်နဲ့အပါအဝင်တရွာလုံးပြာကျနေတာကိုတွေ့ရပါတယ်သူတို့ကိုသူတို့ရိုဟင်ဂျာတွေလို့ခေါ်ကြတဲ့မွတ်စလင်တွေရဲ့အလဲတန်းကျော်ရွာမှာတော့မီးလောင်ပြင်းကငွေ့ငွေ့ပူနေစေပါရတဖွဲ့ဝင်ဦးအောင်ကျော်မိုးကသတင်းတောက်တီရဲ့အမေးကိုအခုလိုဖြေပါတယ
်။သူကအမေးချုပ်ပြီးတော့ထွက်ပြေးသွားပါတယ်ခင
်ဗျ။ဘယ်နှရက်လောက်ကဖြစ်တာလဲ
။ကျွန်တော်တို့25ရက်နေ့နေ့လယ်ပိုင်းတော့ပေါ့။သူတို့အားလုံးမီးချုပ်ပြီးတော့ပြန်ပြီးတော့ထွက်ပြေးသွားပါတယ်။ဟောကျွန်တော်တို့မတိရပါဘူးခင်ဗျာ။ကျွန်တော်တို့ကဒီစခန်းလုံးကျုံရေးအားလုံးယူထားတဲ့အတွက်အပြင်ကိုမထွက်ပါဘူးခင်ဗျာ
။ဩဂုတ်လ25ရက်နေ့မှာအစိုးရလုံခြုံရေးစခန်းတွေကိုအကြမ်းဖက်သမားတွေဝင်ရောက်တိုက်ခိုက်မှုအတွင်းအလဲတန်းကျော်ရွာမှာစုစုပေါင်း18ဦးသေဆုံးခဲ့တဲ့အထက်လူဝင်မှုကြီးကြပ်ရေးမှုတဦးနဲ့တခြား18ဦးကတော့တိုက်ခိုက်သူတွေဘက်ကတေဆုံးတာဖြစ်တယ်လို့ပြောပါတယ်။ဘသူတွေမိရှုခဲ့တယ်လဲဆိုတာကိုတော့မသိဘူး။ဒါပေမဲ့အလဲတန်းကျော်ရွာမှာဘင်္ဂလီတွေပဲရှိတယ်လို့ရဲတပ်ဖွဲ့ဝင်ဦးအောင်ကျော်မိုးကပြောပါတယ်။ဒါပေမဲ့ရိုဟင်ဂျာတွေဘက်ကတော့သူတို့ကိုတပ်ဖွဲ့တွေကမောင်းထုတ်ခဲ့တာလို့ပြောကြပြန်ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာဒုက္ခသည်တဦးဖြစ်တဲ့မိုဟာမက်ရှာကာကအခုလို့ပြောပါတယ
်။တင်တားရဲ့ဂီတရဂူလန်တို့ဆူဆူတို့ဟိုရီရာအွန်တော့ဘူလီဘာရီကြီ
းသူတို့ပြေးလာတော့နောက်ကနေလိုက်ပြီးတော့ပြစ်ပါတယ်တဲ့ဖလက်ကြည့်တော့ကြီးထိပါတယ်ကျွန်တော်လဲသွားတော့အကိုနဲ့ဦးလေးကတွဲခေါ်လာလို့ဒီကိုရောက်လာတာပါလို့ပြောသွားတာပါတချို့ကလည်းဗုဒ္ဓဘာသာဝင်တွေနဲ့မြန်မာတပ်ဖွဲ့တွေကသူတို့ကိုအိမ်ပေါ်ကမောင်းချအိမ်တွေကိုမိရှို့ပါတယ်လို့ပြောကြပါတယ်နှစ်ဖက်ပြောဆိုချက်တွေနဲ့ပတ်သက်ပြီးတီးခြားအတီးပြုနိုင်တဲ့အခြေအနေမရှိပါဘူးလူမှုကွန်ရက်တွေပေါ်မှာတော့အတီးမပြုနိုင်တဲ့ရေးသားချက်တွေဓာတ်ပုံဗီဒီယိုတွေကလူလူချားမှာပြန့်နှံ့နေပြီးထင်ရှားသူတချို့ရဲ့လူမှုကွန်ရက်မှာတင်းတဲ့အကြောင်းအရာအချက်လက်ဓာတ်ပုံတွေကမှားယွင်းနေတာတွေလည်းရှိနေတာပါမြန်မာဆွေရဘက်ကတော့သတင်းမှားတွေဖြန့်ဝေနေကြတာတွေကိုအပြစ်ဖို့ပါတယ်အလွတ်တန်းသတင်းတောက် Francis Wade ကို VOA ကမေးမြန်းခဲ့တာမှာတော့
There's certainly a propaganda war going on that's being fought by both sides
လက်ရှိမှာကနှစ်ဖက်စလုံးကဝါရဖြန့်နေကြတာပါဒါမျိုးတွေကတော့ပြိပကတိုင်းမှာဖြစ်နေကြလို့ကျွန်တော်ထင်ပါတယ်ပြဿနာကကျွန်တော်တို့အနေနဲ့အစိုးရဘက်ကိုအားကိုးလို့မရတာပါနောက်ပြဿနာတစ်ခုကမြန်မာအစိုးရဘက်ကရောစစ်တပ်ဘက်ကပါတင်းတင်းကြပ်ကြပ်ကန့်သက်ထားတာကြောင့်လွတ်လပ်တဲ့သတင်းမီဒီယာတွေအနေနဲ့ပြိပကဖြစ်နေတဲ့ဒေသတွေကိုတွားရောက်ခွင့်မရဘဲမြေပြင်မှာဘာတွေဖြစ်နေသလဲဆိုတာလွတ်လွတ်လပ်လပ်ရယူခွင့်မရှိတာပါအဲဒါကြောင့်သတင်းမှားတွေပြန့်နှံ့နေတဲ့အပေါ်မှာအပြစ်ဖို့နေလို့တော့မရဘူးလို့ကျွန်တော်ထင်ပါတယ်။တကယ်သတင်းမှန်တွေကိုထုတ်ပြန်ခွင့်မရတာကြောင့်ဖြစ်နေတာပါ
။လက်တလုံးမှာကွင့်ကိုမီးရှို့နေပါတယ်ဆိုတဲ့ပုံတွေထွက်ပေါ်လာပြီးနောက်မှာတော့ဒီဓာတ်ပုံတွေနဲ့ပတ်သက်ပြီးအငင်းပွားမှုတွေလည်းထွက်ပေါ်လာပါတယ်။ဒီမီးရှို့နေတဲ့ဓာတ်ပုံတွေကိုရိုက်ကူးခဲ့သူကိုအခုတော့အာဏာပိုင်တို့စီးစစ်နေတယ်လို့ပြောဆိုထားပါတယ်ရှင်။
မတင်ကြီးထိုက်ပြောပြသွားတာပါရှင်။ရခိုင်ပြည်နယ်ရတိတော်မြို့မှာတော့ရခိုင်ဝင်ကြီးချုပ်ဦးညီပူကိုဒေသခံတွေကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ပြိပခတ်ဖြစ်နေတဲ့နှစ်ဖက်အတိုင်းဝိုင်းကြားငြိမ်းချမ်းစွာအတူရှင်တွဲနေထိုင်နိုင်ရေးအတွက်ဆွေးနွေးအဖြေရှာဖို့ကြိုးပမ်းတဲ့အနေနဲ့ပြည်နယ်ဝင်ကြီးချုပ်ကဘာသာပေါင်းစုံကခေါင်းဆောင်တွေနဲ့အတူရတိတော်မြို့ကိုတွားရောက်ခဲ့ကြတာဖြစ်ပါတယ်။အဖြေဆောင်ကိုတော့ဆက်သွယ်ဆောင်ရွက်ထားတဲ့ထိုင်းအခြေစိုက်ဗီဒီယိုသတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်။
ရခိုင်ပြည်နယ်အတွင်းမှာအကြမ်းဖက်မှုတွေခံရပြီးလူတွေစိုးရိမ်ပူပန်မှုတွေထိတ်လန့်မုန်းတီးမှုတွေဖြစ်ပေါ်နေချိန်မှာပဲရတိတော်မြို့နယ်ဘက်ကိုလာတဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူနဲ့ဆွေးနွေးညှိနှိုင်းအဖြေရှာရေးအတွက်လာကြတဲ့ဘာသာရေးကောင်းဆောင်တွေဟာကန့်ကွက်ဆန္ဒပြမှုကိုကြုံခဲ့ရတာပါရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူကတော့ကန့်ကွက်မှုကြုံခဲ့ရတဲ့အခြေအနေနဲ့သူတို့ရဲ့ခရီးစဉ်အကြောင်းကိုရှင်းပြခဲ့ပါတယ
်ဟုတ်ပါတယ်အဲ့ဒီကအဓိကတော့သူတို့အကျန်းဖက်ကိုလက်မခံဘူးအကျန်းဖက်ကိုကူညီတဲ့လူအားပေးတဲ့လူဒါတွေကိုလက်မခံဘူးဆိုပြီးတော့သူတို့အော်တာတွေရှိပါတယ်။ဟောအဓိကတော့ဒီဟိုရောက်ရှိလာတဲ့ဘာသာပေါင်းစုံချစ်ကြီးအဖွဲ့ကကိုယ်စားလှယ်တွေကဒီဦးစီးတော်မောင်းတော်ရသေးတော်ဒေသကိုသူတို့ကိုယ်တိုင်ဒါလာပြီးတော့ရှိတာပေါ့ရှိပြီးတော့ဒေသတကယ်ပဂတိမြေပြင်အခြေအနေတွေကိုသူတို့သိချင်တယ်ဒါကိုလေ့လာတယ်အဲ့တော့တွေ့ဆုံတဲ့လူတွေနဲ့သူတို့ဆွေးနွေးညှိနှိုင်းတယ်အဲ့ဒီပြောစကားတွေကိုသူတို့နားထောင်တယ်သူတို့ဘက်ကလည်းပြောစရာရှိတာတွေပြောတယ်ပေါ့အဲ့ဒီအတွက်ဒါအဓိကသူတို့လာတာပေါ့ဟိုလာတဲ့လူတွေရဲ့ဟိုရည်ရွယ်ချက်တို့ဘာလို့လဲသူတို့အသေးစိတ်တော့မသိတော့ဘူးလေနေရတော့ယုံနေမှာပဲအဲ့ဒီရောက်လာတဲ့လူတွေနဲ့ပဲအဲ့ဆင်းနေတာပေါ့ဟိုလာတဲ့လူတွေကလည်းပဲသူတို့ကတော့တန်းတန်းမြတ်တာအခြေအနေလေးတွေသူတို့သိကျင်တာရဲ့တွေ့တဲ့လူတွေနဲ့သူတို့ဆင်းနေညီနိုင်မယ်အဲ့သူတို့ဘာသာတရားအလိုက်အဲ့သူတို့ဘက်ကလည်းပဲဒါဟိုဘာသာရေးအရာဟိုအမိမိချမ်းချမ်းနဲ့နေရထိုင်ကြဖို့ဆိုတဲ့ကိစ္စလေးတွေဒါတွေပြောတာပါပဲအဓိက
မကြသေးငါပဲလောလောလတ်လတ်အကျန်းဖက်မှုတွေခံရပြီးအိုးအိမ်ဆုံးခွာလာခဲ့ကြတဲ့ဒုက္ခတွေမိသားစုဝင်တွေတက်ဖြတ်ခံရလို့ပူဆွေးတော့ကရောက်နေကြရတဲ့ဒေသခံတွေဟာတွေးစုသွားပြီးကန့်ကွက်မှုတွေဖြစ်သွားခဲ့ရတယ်လို့လည်းမြို့မိမြို့ဖတ်တူလည်းဖြစ်အဲ့ဒီဆွေးနွေးပွဲကိုတက်ဖို့အတွက်ဖိတ်ကြားခံရသူလည်းဖြစ်တဲ့ဥပဒေအကြံပေးသူဖြစ်တဲ့ဦးတိန်ခါကျော်ကလည်းပြောပါတယ်
။ကြက်နာဖြစ်နေတဲ့ပူပူနွေ့နွေ့ပဲသူတို့အဲ့ဒီဂျင်းကလေးတွေပဲရော်တွေကိုမင်းရှိုးလိုက်ဦးတွေကိုတဲလိုက်ဖြစ်နေတဲ့အချိန်မှာပြန်ပြီးတော့အတူတူကနေရှင်တွင်းနေဆိုင်ရေးဆိုတာကတော့ဒါဆွေးပူနေတဲ့အရှင်ကြီးပြည်ပြည်အရှင်မှာတော့ဒီအဲ့ဒီကိစ္စကိုလာပြီးတော့ဆွေးနွေးလို့တော့ပြန်လိုက်ခံမလဲအခုကတော့လူတွေကလည်းဒီမှာကလည်းကျေးဇူးရဲ့စကားတွေပါအဲ့ဒီနေရကျွမ်းခွာပြီးတော့လာတဲ့လူတွေလည်းအများကြီးလေဒီမှာလည်းကျေးဇူးရဲ့အလုံးနဲ့ကျွန်တော်တို့ကလည်းတအားအလုံးညနေတာကိုဒီမှာဒီကွေးလေးလူတွေရောအဲ့ဒီဒီမှာပြဖက်ကရောအဆမ်းသွင်းနေတွေကရောပြင်းနေတဲ့အရှင်မှာအဲ့လိုဆွေးပူနေတဲ့အရှင်မှာအဲ့လိုလာတယ်ဆိုတော့လူကလည်းလေတွေးစုတာ
အတူရှင်တွဲနေထိုင်ရေးကိုရခိုင်နယ်ဘက်ကလည်းစ조사ပြီးနေခဲ့ကြပါမိ့ဇက်တိုက်အကြမ်းဖက်မှုတွေဆက်ဖြစ်လာတာကြောင့်လက်တလောမှာတော့ဒီကိစ္စတွေကိုလက်ခံဖို့မလွယ်ကူသေးဘူးလို့လည်းဆိုပါရယ်ရခိုင်ပြည်နယ်ထဲမှာရခိုင်ဒုက္ခသည်တွေဟာနေ့စဉ်တိုးလာနေပြီးဖုံးတော်ကြီးကျောင်း20ကျော်လောက်မှာခိုးလုံနေကြတဲ့အခြေဖြစ်တာကြောင့်အားလုံးဟာစိတ်ထံရာတွေကိုစီရှိနေကြတယ်ဆိုပြီးအလိုတော်ဖြစ်ကျောင်းကဆရာတော်ဥက္ကမာရကဆိုပါရယ်ဒီအတွက်ဒီကာလမှာတော့ပြည်နယ်ဝန်ကြီးချုပ်အပါအဝင်အစိုးရဘက်ကတိထားတယ်လို့လည်းအခုလိုပြောသွားပါတယ်
။ဒါကမကောင်းဘူး။အခုလိုဒေါသဖြစ်နေတဲ့အချိန်မှာအခုဆိုလို့ရှိရင်ကိုတနေရမှာစစ်တွေမှာဖုန်ကြီးကြောင်းမြို့ပေါ်မှာဆီလေးကြောင်းတွေရှိတယ်။အခုဆိုလို့ရှိရင်မဆေကျော်သွားပြီ။လူတွေလည်းတော်တော်များနေပြီ။ဒါတွေကိုစိတ်ခွန်အားရအားပြုအားပြစကားတွေပြောတာလူတွေကိုကြည့်လိုက်လို့ရှိရင်ကြောင်ပြီးတော့လူတွေကဘယ်ကလည်းဘယ်ပြောလဲဘယ်ပြောလာတာလဲဒါဖြစ်လို့လည်းစကားတော့မှာတိတ်မပြောနိုင်ဘူးပြောရတဲ့အချိန်အခါမျိုးမှာဟိုနှစ်ဖက် community ကိုအခုချိန်မှာတော်ပြီးတော့ mediation လုပ်ဖို့ဆိုတာကတော့ဟိုပြည်နယ်ဝန်ကြီးချုပ်နေတဲ့တော်တော်လေးကိုဟိုတတိထားဖို့လိုတာပေါ့နော
်ဒေသခံတွေက โอ้ก็ประกันนี้ก็ดีบีกังกว่ามือเลยเลิกแค่ไปไหมอาจารย์พัดแต่ปงจามือเลยเราไม่ใช่แค่ว่าวุ่นสบียูมิยูพาริการอสุบาร์เลยเดี๋ยวกันยูมิยูพารีเนี่ยแล้วเอาตัวสมบูรณ์ลาจาร์เลยพัดไปเขาเจ้าลีการอสุนีเว็บก็ลาเลยดูเรนเดอร์สุนีพิทวากันจ้าบีแต่เมื่อทาร์เลยเช่นเดียวสบีเปียนวากันจ้าบาร์เลยอยากให้ไปเนี่ยด้วยมาโอ้ก็ลาเนี่ยสั่งงานยังนี่ก็สั่งลูกอาจารย์พัดมือเลยพิบวากันจ้าบีเดี๋ยวกันอยากให้ตายยังน่าต้องนอนน ုလုံးနာဟာလူရည်တသိန်းကျော်ရှိသွားပြီဖြစ်ကြောင်းကုလသမဂ္ဂဘက်ကတော့ပြောဆိုခဲ့ပါတယ်ရှင
်။မအေးအေးမှစုံစမ်းတင်ပြခဲ့တာပါရှင်။ရခိုင်ဒေသတွင်းဘယ်နိုင်ငံတကာကစုံစမ်းစစ်ဆေးရေးအဖွဲ့ကိုမှလက်ခံပြီးစုံစမ်းစစ်ဆေးခွင့်ပြုမှာမဟုတ်ဘူးလို့အမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းကပြောပါရယ်။မိသားစုတွေတက်ဖြတ်ခံရပါတယ်ဆိုတဲ့ဆွဆွဲမှုတွေလူမျိုးတုံးတက်ပါတယ်ဆိုတဲ့ဆွဆွဲမှုတွေအတွက်တက်တဲ့နဲ့တကွာလာပြောပြကြဖို့ကိုလည်းသူကဖိတ်ခေါ်လိုက်ပြီးအဲ့ဒီလိုတက်တဲ့နဲ့တကွာလာမပြောနိုင်ဘူးဆိုရင်ဆွဆွဲမှုတက်တတ်တာဖြစ်တယ်လို့တုံ့ပြန်ထားပါရယ်။ VOA မြန်မာပိုင်းသတင်းတောက်မေခါကသတင်းပေးပို့ထားပါရယ်ရှင်။
ရခိုင်ဒေသမှာတကြောပြန်တိုက်ခိုက်မှုတွေဖြစ်မလာခင်တည်းကကုလသမဂ္ဂဘက်ကရခိုင်ဒေသအခြေအနေတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးအဖွဲ့ကိုဆေးလွတ်နိုင်ဖို့ကြိုးစားခဲ့ပေမဲ့အစိုးရဘက်ကလက်မခံခဲ့ပါဘူး။ဒီတကြောပြန်တိုက်ခိုက်မှုအပြီးမှာလည်းကုလသမဂ္ဂဘက်ကဆက်လက်ကြိုးစားလာပါတယ်။ဒီလိုကြိုးစားလာတဲ့အပေါ်အစိုးရဘက်ကအခုလိုတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာ6ရက်နေ့ကရခိုင်ဒေသပြည်ထနာတွေနဲ့ပတ်သက်လို့နေပြည်တော်သတင်းစာရှင်းလင်းပွဲမှာအမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းကအခုလိုပြောဆိုလိုက်တာပါ
။ We have sent media to Rakhine. I think even all of you here, if you want to go to Rakhine,
ရခိုင်ဒေသကိုသွားပြီးတော့လေးလာစုံစမ်းခြင်းလေဆိုရင်ဖြစ်နိုင်ပါလေ။ငင်းချမှုနဲ့လုံခြုံမှုရှိလာတဲ့အချိန်မှာသွားလို့ရမှာပါ။ဒါမျိုးရှိမနေချိန်မှာတော့သွားဖို့ခွင့်မပြုနိုင်ပါဘူး။ခုကိစ္စဟာပြည်နယ်တစ်ခုရဲ့အချုပ်အခြာနဲ့ပတ်သက်နေတာမဟုတ်လို့ဒေသအခြေအနေကိုကြည့်ဖို့လိုပါတယ်။ဒါကြောင့်နယ်မြေအခြေအနေဘယ်လိုရှိနေလဲဆိုတာအရင်သိအောင်လုပ်ဖို့ကအရေးကြီးပါတယ်။
နိုင်ငံတကာကပြောဆိုနေကြတဲ့လူမျိုးတုံးတက်ဖြတ်တာတွေနဲ့ပတ်သက်လို့တပ်သိမ်းနဲ့တကွာလာရောက်ပြောပြဖို့ဖိတ်ခေါ်လိုက်ပြီးလာမပြောနိုင်ဘူးဆိုရင်တော့ဒါဟာဆွဆွဲမှုတက်တတ်တာဖြစ်တယ်လို့သူကတုံ့ပြန်ပြောဆိုလိုက်ပါတယ
်။ To make the case in a court.Give evidence. If there is wrongdoing, action will be taken against.
တရားရုံးမှာအမှုဖွင့်နိုင်မှုအတွက်တသက်ပြဖို့လိုပါတယ်။အမားတစုံတရားလုပ်ထားတယ်ဆိုတာကိုတွေ့ရရင်မဟုတ်တာလုပ်ထားတဲ့သူကိုအရေးယူမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာဘယ်သူမှဥပဒေအထက်မှာမရှိစေရပါဘူး။အဲဒီတော့အမားလုပ်တာတစ်ခုအတွက်တသက်ပြဖို့လိုပါတယ်။တသက်ပြကိုပြရမှာပါ။ဆွဆွဲရုံနဲ့ဘာမှအရေးယူလို့မရပါဘူး။
ရခိုင်ဒေသအခြေအနေနဲ့ပတ်သက်လို့တစ်ဖက်ဆောင်းနှင်းကြီးစုမှုတွေရှိနေစေမှုနိုင်ငံတကာကစုံစမ်းစစ်ဆေးရေးအဖွဲ့တွေလာရောက်တဲ့အခါမှာလည်းမျှတမှုတွေမရှိမှာကိုစိုးရိမ်တာမို့စုံစမ်းစစ်ဆေးရေးအဖွဲ့တွေမလာတင်သေးဘူးလို့တုံ့တက်သူကတော့မြမနိုင်ငံရေးလေလာတုံ့တက်သူဦးမမောင်ဆိုပါ
အကြံဖက်ခံရတဲ့လူကအကြံဖက်ခံရပါတယ်ပြောတော့မှသူတော့ဟိုဘက်ပဲကြည့်အဲ့တော့အဲ့ဒီလေလာအဲ့ဒီလေလိုင်းကကြည့်နေဒီရင်တပ်မနာကိုဖြည့်ရှင်းတဲ့နေရာမှာကုလသမဂ္ဂစုံစမ်းရေးကော်မတီကဝင်မယ်။နောက်ဆွံ့ပြတ်ချက်တွေဘာမှပြန်နာခံမယ်ဆိုတဲ့ဟာမျိုးဖြစ်လာရင်တိုင်းပြည်အတွက်တော့ကျိုးမရှိဘူး။အဲ့တော့ကုလသမဂ္ဂစုတည်ပင်ရင်ဆွံ့ပြတ်ချက်တိုင်းမှန်တာမဟုတ်ဘူးလေ။ပဲလဲမှုတော့ရှိတာ哦။ပေးမဝင်တာမှန်တယ်လို့တော့ကျွန်တော်ထင်တယ်။တစ်ဖက်ကတော့တရင်သမားတွေလိုလိုလတ်လတ်တော့ပြေးဝင်ရမယ်။ဆိုရင်ရတယ်ဆိုရင်တော့လူကြီးချင်းတွေရှင်းပြပြီးတော့တရင်သမားတော့သူတောင်းဝင်ယူနိုင်တယ်ဆိုတော့တောင်းဝင်ပေးရမယ်။
ရခိုင်ဒေသမှာအရင်ကဖြစ်ပွားခဲ့တဲ့ပြဿနာတွေဟာနှစ်ဖက်အတိုင်းဝိုင်းကြားကဖြစ်ပွားခဲ့တဲ့ပြည်ပခါတွေသာဖြစ်ပေမဲ့ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကတကြောပြန်တိုက်ခိုက်မှုတွေကတော့ ARSA လို့ခေါ်တဲ့အကြမ်းဖက်အဖွဲ့အစည်းရဲ့လက်ချက်ကြောင့်လို့အစိုးရဘက်ကထုတ်ပြန်ပြောဆိုထားပါတယ်။ရခိုင်ရင်းနဲ့ပတ်သက်လို့အစိုးရဘက်ကတော့အကြမ်းဖက်မှုတွေကိုဥပဒေအရကာကွယ်သွားမယ်ကိုနိုင်ငံကိုပိုင်နဲ့နိုင်ငံသားတွေအတွက်အကာအကွယ်ပေးသွားမှာဖြစ်ပေမဲ့လုံခြုံရေးအင်အားအသုံးပြုတဲ့အခါမှာတော့အစွမ်းကုန်ထိမ့်သိမ်းဆောင်ရွက်သွားမယ်လို့ပြောဆိုထားပါတယ်။ဒီတကြောပြန်တိုက်ခိုက်မှုကြောင့်ဩဂုတ်လ25ရက်နေ့ကနေစက်တင်ဘာလ3ရက်နေ့အထိစည်ရင်းတွေအရာအပြစ်မဲ့အရက်သား30ကျော်တိတ်ဆုံးခဲ့ရပြီး10ဦးနီးပါးပျောက်ဆုံးလျက်ရှိတယ်လို့အစိုးရဘက်ကတရားဝင်ထုတ်ပြန်ထားပါတယ်ရှင်။
မေခါပြောပြသွားတာပါရှင်။ကျမတို့ VOA ကထုတ်လွှင့်ပေးနေတဲ့စီစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့ရတဲ့တောတာရှင်တွေနားဆင်လို့တဲ့ဒေသချင်းတွေတောင်းယူလို့ရတဲ့ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်89ကိုစာရေးသားဆက်သွယ်နိုင်တယ်လို့ email လိပ်စာ bamis@voanews.com ကိုလည်းဆက်သွယ်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2019ခုနှစ်စက်တင်ဘာလ9ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလမ်းမီတာ190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်အခုညပိုင်းသတင်းပတ်စင်ကဏ္ဍတွေမှာတော့အရင်ဆုံးကျမရေးကဏ္ဍတခါမြမအရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလွှာကဏ္ဍမှာတော့မွန်ပြည်နယ်တွင်းကထိုင်းကုမ္ပဏီတစ်ခုရဲ့ဘီလက်မြေဆက်ရုံမှာခွင့်ပြုချက်မရှိဘဲကြောက်မီးစွေးနဲ့လျှက်စစ်ဓာတ်အားထုတ်လုပ်သုံးစွဲနေရတဲ့ပတ်သက်လို့
ကြောက်မီးစွေးနဲ့လျှက်စစ်ဓာတ်အားထုတ်လုပ်လို့ကိုယ်ရည်ရအရေးယူပေးပါတို့ကျမတို့ပြောနေကြတာတော့ခွင့်ပြုမိတ်သုံးနေရမရှိသေးတဲ့
ပြည်နယ်လွှတ်တော်တတ္တမပုံမှန်အစည်းအဝေးမှာဆွေးနွေးတင်ပြချက်နဲ့အတူတခြားတိုင်းရင်းသားဒေသတီးတီးကသတင်းစုံလင်းနားဆင်ရပါမယ်ရှင်။အခုရင်ဆုံးတော့ကျမရေးကဏ္ဍကိုထုတ်လွှင့်ပေးမှာပါ။ဒီတော့မှာတော့ Autism ယောဂနဲ့ကာကွယ်ဆေးထိုးတာမပတ်သက်တဲ့အကြောင်းကိုသိကြရမှာပါ။ Autism ခေါ်စိတ်ခံစားမှုနဲ့ပေါင်းတင်ဆက်ဆံရေးပုံမှန်မဖြစ်တဲ့ယောဂဟာဝက်သက်ကာကွယ်ဆေးထိုးတာနဲ့ဆက်ဆံနေတယ်လို့တန်တရားဖြစ်စေနိုင်တဲ့သတင်းမှာမြန်မာနိုင်ငံမှာမကြာခင်ကထွက်လာခဲ့ပါတယ်။ဒီလိုကျမရေးဆိုင်ရာမှာယူတဲ့သတင်းမျိုးတွေဘလို့ထွက်လာခဲ့တာလဲ။ကမ္ဘာမှာရောဒီလိုသတင်းမှားမျိုးကိုဘယ်လိုခြေဖြတ်ထားသလဲအခုလိုမှားယွင်းယူဆမှုကနေဘယ်လိုဆိုးကျိုးတွေဖြစ်လာနိုင်သလဲဆိုတာကိုကလေးထုကုနဲ့စိတ်တက်တူတက်ကလေးကျမပညာဌာနအငိမ့်စားဌာနမှူးပမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပမောက္ခဒေါက်တာစောဝင်းခင်ဗျာမြန်မာနိုင်ငံမှာအခုပေါ့နော်ကာကွယ်ဆေးအထူးသဖြင့်တော့ဒီဝက်သက်ကာကွယ်ဆေးထိုးတာကြောင့်ဒီ autism လို့ခေါ်တဲ့ကလေးတွေမှာစဖြစ်တဲ့ဒီစိတ်ခံစားမှုပုံမှန်မဖြစ်တာဒါမှမဟုတ်လည်းဒီပေါင်းသင်းဆက်ဆံရေးပုံမှန်မဖြစ်တဲ့ယောဂါပေါ့ဆရာနော်အဲ့ဒီနှစ်ခုဆက်ဆက်တယ်ဆိုပြီးတော့မကြာခင်ကဒီလူမှုကွန်ရက်တွေမှာရေးသားမှုတွေကြောင့်မိဘတွေမှာတော်တော်လေးဒီကာကွယ်ဆေးထိုးဖို့အတွက်စိုးရိမ်တာတွေဖြစ်ခဲ့လို့ကြားပါတယ်ဆရာဘယ်လိုမျိုးအနေအထားရှိလဲဆရာ
စိတ်မကြာခင်ကပဲမြန်မာတွေလည်းကြည့်များတဲ့လူမှုကွန်ရက်ဆန္ဒနာတစ်ခုပါနိုင်ငံမှာကျေးဇူးတင်ခဲ့တဲ့ဆရာမကြီးက2015ခုလောက်ကဒီဗီဒီယိုတစ်ခုတင်ခဲ့တယ်နော်။အဲ့ဒီဗီဒီယိုမှာတော့အမေရိကန်မှာလုပ်ခဲ့တဲ့သူတွေနာမှာဒီ American CDC က autism နဲ့ပတ်သက်လို့ဝက်သက်ကြိုက်တုပ်ဖြစ်ချင်အောင်မတူလို့မှာထိုးတဲ့ MMR ပဲရှိတယ်။ဆက်ဆံမှုမရှိဘူးဆိုတော့သူတွေနာဆရာလုပ်တဲ့အချိန်မှာထင်ချမ်းမှုတစ်ခုရှိတယ်ဆိုတော့ဗီဒီယိုတင်ခဲ့တယ်။အဲ့တော့ဒီဗီဒီယိုကိုကြည့်လို့ရတဲ့တချို့လူတွေက MMR ပဲရှိနေပေါ့ autism နဲ့ဆက်ဆံမှုရှိသလားဆိုတော့ဒါနဲ့တနည်းအားဖြင့်ဆရာကြီးအစ်မဆုံးပါပါ
ဟုတ်ကဲ့ဆရာအခုလိုဒီဆက်ဆက်မှုကလက်တွေမှာတကယ်ရှိလားဆရာကြီ
းမရှိပါဘူးသူကတော့ဒါကခိုင်မာတဲ့သုတေသနတွေကပြပြီးသားချက်ပါ1998ခုနောက်လာမှာအမေရိကန်မှာပေါ့နော်ဒေါက်တာဝိတ်ဖီယိုဆိုတဲ့သုတေသူတယောက်ကကလေးစနစ်ကိုလုပ်တဲ့သုတေသနစာရန်တစ်ခုပေါ့နာမည်ကြီးချမ်းတဲ့တစ်ခုမှာပါခဲ့ပါအဲ့ဒါကကြည့်ရအောင်မှာအော်တဇင်နဲ့ဆက်ဆက်ပြီးဒီသူတို့ဒီမှာထိုးတဲ့ဝက်သက်ပစ္စည်းအောင်ဂျိုက်တို့ယောဂစာဝယ်သင်းနဲ့အော်ဒီဇင်ယောဂနဲ့ဆက်ဆက်တယ်ဆိုတဲ့စာရတစ်ခုပါခဲ့ပါတယ်။ဒါပေမဲ့ဒီစာရကိုနောက်ကျတော့ကုသနာချက်လက်တွေရခိုင်လုံမှုရှိလို့တက်ပြတ်ပြီးသားပါဒီဂျာနီယံနဲ့ကျန်တဲ့ရုပ်သေးပြီးသား။ဒီဒေါက်တာဝိတ်ဒီကုလိုင်းကူလည်းကုသနာနဲ့ပတ်သက်လို့ရိုးသားမှုမရှိဘူးဆိုပြီးတော့လိုင်စင်သိမ်းပြီးသားဖြစ်ပါတယ်။ဒါပေမဲ့ဒီစာရရဲ့တရက်ကြောင့်အမေရိကန်နဲ့ UK လိုနိုင်ငံတွေမှာတော့မှဝတ်သက်ပစ္စည်းအောင်တဲ့ဒေါက်တာဝဇီစောချမှုတော်တော်လေးကျပါပါတယ်။အဲ့လိုကြာတဲ့အတွက်ကြောင့်ဒီလိုနိုင်ငံမျိုးမှာတော့ဝက်သက်ယောဂကတ်ယောဂအတွင်းဖြစ်ပွားမှုတွေကျန်လည်းဖြစ်ပွားခဲ့ပါတယ်။ဒါပေမဲ့ဒီစာရန်ကိုပို့ပြီးတော့သူတို့နာရီကျန်ဆက်လုပ်ကြတဲ့အခါအမေရိကန်စီးပီးစီးခွဲမပောက်ကျန်တဲ့နိုင်ငံတွေကသူတို့နီးပြားဒီသူတို့နာကိုတော်တော်ကိုတည်ထောင်လုပ်ပါကလေးတွေခုနကဒေါက်တာဝေဖီးရဲ့12ယောက်စာရန်မဟုတ်သူကထောင်ထောင်ချီတဲ့ကလေးတွေပုံမှာလေ့လာခဲ့။အဲ့လိုလေ့လာတဲ့အခါကျတော့အများစုသောသူတို့နာရီမှာကဘုရင်ကကုန်လုံးကြီးတော့ပါခိုင်ခိုင်မာမာဒါဒီဘာမှဆက်ဆက်မှုမရှိဘူးသူပြပြီးသားဖြစ်ပါဒီ2019ခုနှစ်ဧပြီလမှာသူပြန်လဲကမ္ဘာ့ချမ်းမရေးဖွဲ့ရဲ့ဒီ declaration vaccine position ပေးပါပါနော်အဲဒီမှာလည်းဒီ MMR ဝတ်သက်စကြောင်းတည်သူကဝင်နေတယ်ဒီ autism ဖြစ်တဲ့ဆိုတာလုံးဝဆက်ဆံမှုရှိဘူးတော့ခိုင်မာဆိုထားပါလေ
ဟုတ်ကဲ့ဆရာဒီနိုင်ငံတကာဒီသူတေသနာတွေခုနဆရာပြောလို့ဒီထောင်နဲ့တောင်းနဲ့ချီပြီးတော့လှုပ်ထတာဖြစ်ခဲ့တာကိုကျွန်တော်တို့မြန်မာနိုင်ငံမှာတော့ဒီအလံဝိနေတဲ့အနေထားရဟိုကျူမသိနိုင်ခဲ့ကြဘူးပေါ့ဆရာနော်အဲ့ဒီခါကျတော့ကျွန်တော်တို့တို့အခုကောင်းတာတော့
ဟုတ
်ကဲ့ဟိုတခြားနိုင်ငံတွေမှာအခုဆရာပြောတဲ့ဟုတ်ကဲ့ပြောပါဆရာ
ဒီနည်းကောင်းတာကတော့ကြာပါပြီအမှန်2015ကျမှဒီ CDC မှာပါတဲ့သုတေသီတရားကတိုက်ချိန်မှာသာသနာ့မှာပါတဲ့ဆက်လက်ချက်အချိန်ကြန်ထားမိပြပါတယ်ဆိုလို့ပြန်ပြီးတော့ပေါ်တော့တာရှိလို့အဲ့မှာတန်တလေးပြန်မြင်ပွားဖြစ်တာဒါပေမဲ့အဲ့တော့သူပြောတဲ့သာသနာ့ကတက်တက် CDC ကခြံထားတာမဟုတ်ဘူးဒါဒီရင်းမရှိတဲ့အချက်လက်လေးတစ်ခုပါပါအဲ့ဒါကြောင့်မလို့ဒါဒီရှင်းမင်းမခိုင်ပါဘူးလို့ပြန်ပြီးတော့ရှင်းနေမိတာလည်းဖြစ်ပါ
တယ်ဟုတ်ကဲ့ဆရာမြန်မာနိုင်ငံအတွက်ဒီကောင်းတာကတော့တခြားနိုင်ငံတွေမှာအခုလိုပြဿနာတက်ခဲ့မှုတွေအတွက်ကာကွယ်ဆေးထိုးတာနည်းတဲ့အတွက်ဒီ outbreak ပေါ့နော်အကြီးအကျယ်ကိုပဲဒီဝက်သက်တွေ
လာ
ဖြစ်ခဲ့တရားမျိုးကျွန်တော်တို့နိုင်ငံမှာမဖြစ်အောင
်ဖြစ်ခဲ့တယ်
ဟုတ်ကဲ့ဆရာအဲ့တော့မြန်မာနိုင်ငံမှာကောအဲ့လိုဖြစ်လာမဲ့စိုးရိမ်ရတဲ့အနေအထားရှိလားဆရာ
ကျွန်တော်နိုင်ငံရဲ့ data ပြောရင်ပေါ့ပထမချက်ပြောရင်တော့သူတို့ဒီမှာစံတဲ့ကာကွယ်ပြီးတာဝက်သက်တစ်ချက်အောင်ကြိုက်တူပါ MMR လို့ခေါ်ပါတယ်ကျွန်တော်အနေနဲ့လည်းဒီကိစ္စအခုချိန်ကြီးတော့လည်းဒီမျိုးသားကာကွယ်ရေးထိုးချိန်ပါတဲ့ပါအမေမမထူပေးနိုင်နေပါကျွန်တော်တို့ဝက်သက်ကြိုက်သေးတယ်အမပဲထူပေးနိုင်ပါနောက်တစ်ခုကပြိုင်ပါတဲ့သုတေသနာရီညာလေလုံးဝဆက်ဆက်မှုရှိဘူးဆိုတာပြပြတာပါကျွန်တော်နိုင်ငံတကာတော့ဝက်သက်ကာကွယ်ရေးအင်မတန်ကိုအကြီးအကျယ်လိုအပ်ပါဘာလို့ကျွန်တော်တို့ကဝက်သက်ဖြစ်နိုင်ကြရရှိနေတော့မှာပေါ့နော်ဘာလို့ဒီကာကွယ်ရေးတစ်ခုကဒီလိုလိုကြမှာလုံးဝခက်ယောဂါဆိုမဖြစ်ဘူးဆိုရင်စုလိုက်ကာကွယ်မှုခုခံသွားရှိမှုစေတနာခေါ်ဆိုတော့ heart immunity လို့ရှိကုန်လို့ပါဆိုလိုတာလူတရားမှာကာကွယ်ဆေးကို80နဲ့ပဲထိုးထားလို့ချင်းဆက်ရရင်လုံးမထိုးထားရင်ကျန်တဲ့30ရရင်တော့ကူးနိုင်နေတယ်။အဲ့မျိုးဆိုလို့ရှိရင်မရသေးဘူး။ဒါဒီ target ကဖြစ်တင်တာတော့တရားမှာ95ရရင်လုံးထက်ပေါ့။အဲ့ဒီကာကွယ်ဆေးလမ်းကြောင်းပုံရှိသွားပြီဆိုတော့ကျန်တဲ့5ရရင်လုံးနဲ့ကတရားနဲ့တရားကူးဆက်နိုင်မှာဖြစ်နိုင်တော့။အဲ့တော့ကျွန်တော်နိုင်ငံတွေနဲ့ဆိုလို့ရှိရင်တော့ဝက်သက်ကာကွယ်ဆေးလမ်းကြောင်းပုံက95ရရင်လုံးမရသေးတော့။ခုနှစ်ပိုင်းနေမှာ90ရရင်လုံးနောက်ပဲရတယ်။ဒါလည်းဝက်သက်ပထမအကြိမ်ပေါ့နော်။ဒုတိယအကြိမ်ပါထိုးမှပိုစိတ်ချရတယ်ဒုတိယကြိမ်စမ်းချက်မှုဆိုရင်85ရာရင်တော့ပဲရှိပါသေးတယ်အဲအကြောင်းလဲကျွန်တော်နိုင်ငံမှာဒီကာကွယ်ဆေးမရတဲ့20ရာရင်တော့20ရာရင်တော့20ရာရင်တော့ဒီကလေးတွေက3နှစ်လောက်ဆီလာရင်စုလာရင်3နှစ်တစ်ချိန်လောက်ဒီဝက်သက်ကကာယောဂအတွင်းဖြစ်ပါတယ်အဲလို3နှစ်တစ်ခါလောက်လဲဒီကာကွယ်ဆေးစမ်းချက်မှုမရတဲ့လူရဲ့များများလာတဲ့အတွက်ဝက်သက်ကိုစုလိုက်ပြုံလိုက်ကာကွယ်ဆေးထိုးရပါတယ်အဲမျိုးကျွန်တော်က2009မှာတစ်ချိန်2010မှာတစ်ချိန်2015ခုနှစ်မှာတစ်ချိန်လုပ်ပြီးပါပြီ2017မှာလုပ်ဖို့ကြိုးစင်ရှိပါတယ်။ဒါပေမဲ့အဲ့ဒီမတိုင်ခင်ကိုဒီ2019တည်းမှာကျွန်တော်တို့အများကြီးတော့မပေါ့တိုင်ခံလုံးတိုင်းလာဆိုရင်တော့သတင်းပေးတဲ့လူနာ800လောက်ရှိပါတယ်။နောက်ဒီကျွန်တော်တို့ငါကမှဖြစ်သွားတဲ့ what the cut outbreak ပေါ့နော်ဒီနေ့ဒီမှာဖြစ်သွားတယ်။အဲ့ဒါဆိုလည်းသူတို့မှာကာကွယ်ဆေးလမ်းကြောင်းမရှိလို့သွားလာရင်ခက်ခဲလို့။အဲ့တော့ what the cut was due ကလေးတိုင်းကသူကျွန်တော်တို့မြို့သားကာကွယ်ဆေးတို့စီမံချက်ပါ6လမှာတည်းအခုလာမှာဝတ်သက်ကြိုက်ထုတ်ပြပါတယ်ဒီနေ့ခွဲမှာဝတ်သက်ထုတ်ပြပါတယ်မကြခင်လာကတော့ကျွန်တော်ဝတ်သက်ကြိုက်ထုတ်ကြောင်းထုတ်ပြကြတော့ပါတယ်ဒါကလေးတွေစက်နေတဲ့ဆိုင်မှာဝတ်သက်ယောဂကကမ်ပိန်းဦးဆောင်မှုမကောင်းရင်စုတယ်ဆုံးဆုံးနိုင်ပါဒါဒီကာကွယ်ဆေးနဲ့ကောင်းမွန်ထိထိရောက်တော့လည်းဒီကူရနိုင်တဲ့ယောဂလည်းဖြစ်နေတယ်နိုင်ငံတော်ကိုယ်တိုင်ကလည်းကုန်ကြစည်းခံပြီးတော့ကလေးတိုင်းကိုအခမဲ့ထုတ်ပြနေတာပါအဲ့တော့ဒီကာကွယ်ဆေးကိုမိမတွေကယုံကြည်နေတဲ့ရန်ကုန်ပြည်နီးပါးထုံးနိုင်မှုကအတန်းကိုကြီးကြည့်ပါလို
့ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရေးကဏ္ဍကိုတောက်ကြနေမနေ့ပိုင်းမှာနောက်တစ်ချိန်နားဆင်နိုင်ပါတယ်ရှင်အခုမြမရေးသုံးသက်ချက်ကိုနားဆင်ရပါမယ်နေရက်ကိုစွန့်ခွာရလို့ဒုက္ခတဲ့ဘဝရောက်နေတဲ့မြန်မာပြည်သား73သိန်းကျော်အတွက်နေရာလုတ်ပိုင်ခွင့်အရေးကြီးပုံကိုဥအောင်ခင်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်
ဒီဒေတာကိုစွန့်ခွာပြီးအခြားဒေတာနဲ့အင်ဒီးယားနိုင်ငံတွေမှာတွားရောက်နေတိုင်းနဲ့မြန်မာပြည်သားဒုက္ခတွေပေါင်း73သိန်းကျော်လောက်ရှိတယ်လို့လွန်ခဲ့တဲ့မေလထုတ် Trans National Institute အစီအစဉ်ကစားမှာကမှန်းထားပါတယ်ပြည်သူ့ရဲ့အခြေအနေကိုလိုက်ပြီးဒုက္ခတွေအနည်းအများရှိနေတာနှစ်ပေါင်း60လောက်ရှိနေပါပြီပြည်မြေရာတစ်ခုမှာအခြေချလိုက်စွန့်ခွာလိုက်ဖြစ်နေတာမျိုးရှိတဲ့အတွက်ပ
ပြန်လဲနေရာချရတဲ့အခါမှာပြဿနာဖြစ်တတ်ပါတယ်။မဆလာကိစ္စစပြီးကျင့်သုံးတဲ့ဖြက်လေးပြက်လမ်းစဉ်ကြောင့်နေရာဆွန့်ခွာတဲ့ဒုက္ခတွေကိုများလာတာဖြစ်ပါတယ်။စေဆိုးရအဆက်ဆက်ဟာတိုင်းသားလက်နက်ကင်အဖွဲ့နဲ့တိုင်းသားပြည်သူလူအကြအဆက်အသွယ်ပြည့်စုံမှုရွယ်ပြီးဖြက်လေးပြက်လမ်းစဉ်ကိုကျင့်သုံးပါတယ်။ဥပမာ ကရင်ကျေးရွာတွေကိုဖြစ်စီပြီးရွာသူရွာသားကိုအစိုးရတင်းချုပ်ရာစုစည်းကျေးရွာမှာအတင်းအဓမ္မပြောင်းရွှေ့ပါတယ်။ဒါမှကရင်နဲ့နဲ့ကရင်အဖွဲ့ကိုတပ်သားတဲ့အထောက်အပံ့ရံပုံငွေနဲ့သတင်းပေးနိုင်တဲ့ကြောတော့နောက်ခံပြောက်ွယ်သွားမယ်လို့အစိုးရတပ်ကယူဆပါတယ်။တိုင်းသားတပ်ထင်းချုပ်ရာဒေသကိုအမဲရောက်နေပြီ တိုင်းသားတက်ထင်းချုပ်ရာနေရာကိုအညိုရောင်းနေပြီးအစိုးရတက်ထင်းချုပ်ရာနေရာကိုအဖြူရောင်းနေပြီးစသဖြင့်တတ်မှတ်ထားပါတယ်။အစိုးရတက်ရဲ့ရည်ရွယ်ချက်ဟာတိုင်းသားတက်ဖွဲ့နဲ့တိုင်းသားလူထုအကြားအဆက်ပြတ်ဖို့ဖြစ်တဲ့အတွက်ထိုးစစ်ဆင်တဲ့အခါမှာအရသားကိုပြစ်မှတ်လို့သဘောထားပါတယ်။ကျေးရွာတွေကိုလက်နက်ကြီးနဲ့ပစ်ခတ်ပြီးအတင်းအဓမ္မရွှေပြောင်းခိုင်းတာကိုရှမ်းပြည်နယ်တောင်ပိုင်
ကိုပြန်မလာနိုင်အောင်မြေမြုပ်မိုင်းထောင်သားတော်မှုအစိုးရတပ်မရှိတဲ့အခါမှာတော့ရွာကိုမပြောင်းဝန်ပဲဖြစ်နေပါတယ်။ဒီကရာဆောင်မဲ့နေရာမှာလဲရွာတွေအတင်းအဓမ္မရွှေ့ပစ်ပါတယ်။နေရာကိုဆုံးခွာသူအမျိုးမျိုးရှိပါတယ်။ပထမအမျိုးအစားမှာအစိုးရစစ်ကြောင်းဘေးရန်ကတင်းရှောင်ထွက်ပြေးသူနဲ့တိုက်ပွဲဖြစ်တဲ့နေမြေအတွင်းမှာပို့အောင်နေသူတွေပါဝင်ပါတယ်။ ဒုတိယကအစိုးရတပ်ချုပ်ကိုင်းနဲ့စုစည်းကြေးရော်တွေကိုရွှေပြောင်းရသူတွေဖြစ်ပြီးတတိယကအစိုးရတပ်ရဲ့ညှဉ်းပန်းပူးကြောင့်တိုင်းရင်းသားအုပ်ချုပ်တဲ့အပြစ်ရနေမြေမှာခိုးလုံသူတွေဖြစ်ပါတယ်။ဒီထဲမှာထိုင်းဒုက္ခတွေစကားကပြန်လာသူတွေလည်းပါဝင်ပါတယ်။ဒါပေမဲ့ရွှေပြောင်းလုပ်သားကိုနေရာစွန့်ခွာသူဒုက္ခတွေစီးရဲမှာမထည့်သွင်းထားပါဘူး။စစ်ဘေးစစ်တမ်းကြောင့်နေရာကိုစွန့်ခွာသူကျင်
ပါဆလာဆိုရှယ်အစိုးရလက်ထက်ကစာခဲ့တဲ့ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်ဒုက္ခသည်ပြဿနာဟာလက်ရှိအန်အဒီအစိုးရခေတ်အထိသက်ဆိုးရှိနေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ဖြစ်လို့နေရွှန့်ခွာသူတွေများလာတယ်လို့စစ်မဖြစ်တဲ့မြေမသိမ်းတဲ့နေရာတွေမှာလည်းမြေယာမဲတွေပေါများနေတာမို့ဆင်းရဲသားလူဒဏ်စာဒုက္ခသည်တွေအတွက်မြေယာဝေငှရမှာပြဿနာကြီးမားပါတယ်။ အဓိကမှာလေယာပြဿနာတုံမျိုးရှိတယ်လို့ဆိုပါတယ်။လက်နက်ကင်ပဋိပက္ခအရင်းရှင်စီးပွားရေးလုပ်ငန်းနဲ့တဘာဝဘေးအန္တရာယ်စတာတွေကြောင့်နေရက်ကိုစွန့်ခွာလို့ပိုးမဲ့အိမ်မဲ့ဒုက္ခတွေဖြစ်ရသူတွေဟာပထမအမျိုးအစားဖြစ်လို့သူတို့ကိုမြေယာလုတ်ပိုင်ခွင့်အပြည့်အဝပေးပြီးလူအခွင့်အရေးကိုခံစားနိုင်အောင်အစိုးရကအာမခံပေးနိုင်ရမယ်လို့ဆိုပါတယ်။ဒုတိယအမျိုးအစားကတော့တောင်ယာလုပ်နေပြီနဲ့
တရားဝင်အသိအမှတ်ပြုမခံရသူတွေဖြစ်ပါတယ်။အစင်အလာရလေယာလုတ်ကင်လာပြီးမြေတိန်ခံနေရလို့ဒုက္ခတွေဘဝရောက်ကြရသူတွေဖြစ်ပါတယ်။ချစ်လက်လူလူကိုလေယာလုတ်ပိုင်ခွင့်အပြည့်အဝပေးပြီးအာမခံနိုင်မှသာရေရှည်အသိမွေးဝမ်းကြောင်းလုံနိုင်မှာဖြစ်ပါတယ်။တတိယလေယာပြဿနာကတော့အရင်းရှင်လူမဲစုမြေယာအများပြားကိုလေဝကြီးအုပ်ထားပြီး တောင်းလူတွေတမအများစုဟာလေမဲ့ရမယ်ဖြစ်နေတဲ့ကိစ္စဖြစ်ပါတယ်။ဒါလို့အခြေအနေမှာလေယာမဲ့အလို့သမားတွေဟာဘဝရက်တည်ရေးအတွက်အဆန်းကုန်လုံးပန်းနေကြရပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း60ကျော်ပြည်တွင်းနဲ့တိုင်းနာပြည်ပကပြစ်တဲ့ဒဏ်ကိုချိန်လက်ဒေတာမှာအခုလက်ရှိခံနေရတော့ဖြစ်ပါတယ်။နေရာမဲ့ပြစ်သွားတဲ့ဒုက္ခတွေကိုလေလုတ်ပိုင်ခွင့်အပြည့်အဝပြန်ပေးနိုင်ရေးဟာအစိုးရရဲ့
ဖြစ်ပါတယ်။မြန်မာကိုဘယ်လိုသဘောထားတယ်ဆိုတာဟာမြန်မာရေးဒီမိုကရေစီရေးနဲ့ဆက်ဆက်နေကြောင်း Transnational Institute ကသုံးသပ်ထားပါတယ်ခင်ဗျာ
။ဒီကောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုတနည်းနည်းနဲ့မနက်ပိုင်းမှာနောက်တစ်ချိန်နှာစင်နိုင်ပါလိမ့်ရှင
်။ဟုတ်ပါရှင်ညာရှင်ရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခါတွေနဲ့ပတ်သက်လို့သတင်းအချက်အလက်မားတွေထည့်ချီမှုတွေဟာ
ပြဿနာရဲ့တစ်စိတ်တစ်ပိုင်းဖြစ်လာနေတဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။သတင်းမှားတွေအထူးရောက်နေကြောင်းသွေးထိုးလှုပ်ဆောင်မှုတွေမဖြစ်အောင်ဘာတွေလုပ်နိုင်မလဲ။နိုင်ငံတကာမှာမြန်မာနိုင်ငံရဲ့ပုံရိပ်မထိခိုက်အောင်လုပ်နိုင်မယ့်နည်းလမ်းတွေဘာတွေရှိမလဲဆိုတာကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232385-995လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချုပ်တင်ရေးသားပေးပို့ထားနိုင်ပါတယ်။နေ့နေ့ဓာတ်ရိုက်လေးလိုက်စီစဉ်ကကျေးဇူးပါတယ်ရှင်
။စနေညတိုက်ရိုက်လေးလမ်းမှာပါဝင်စုနစ်လှည့်ဖို့ထပ်မံဖိတ်ခေါ်ပြရစီရှင်အခုနောက်ဆုံးကြာနေသေးတဲ့တိုင်းရင်သတင်းလွှာကိုတော့ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်ရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မောင်းနှုံးမြို့နယ်တောင်ပိုင်းမှာလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အစံဖက်အဖွဲ့ဝင်တွေကြားအပြင်းအထန်ပစ်ခတ်မှုဖြစ်ပွားခဲ့ပါတယ်။စုစုအစံဖက်မှုတွေကူးစက်မလာအောင်မွန်ပြည်နယ်မော်လမြိုင်မြို့မှာလုံခြုံရေးအင်အားနဲ့ကြိုတင်စီမံမှုတွေလှုပ်ဆောင်ထားတဲ့ဆိုတာနဲ့ခွင့်ပြုချက်မရှိဘဲကြောက်မီးတွေလောင်စာနဲ့လဲပတ်နေတဲ့ဗီလန်နေဆက်ယုံအပေါ်အရေးယူဖို့မွန်ပြည်နယ်လွတ်တော်ကနေမဲခွဲဆုံးဖြတ်ခဲ့တဲ့အကြောင်းလေးကိုကြားစားရမှာပ
ါ။ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်မောင်တော်မြို့နယ်တောင်ပိုင်းဒုံချရာတန်းကျေးရွာမှာနယ်မြေရှင်းလင်းရေးလုပ်နေတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အကြမ်းဖက်အဖွဲ့တွေကြားလွန်ခဲ့တဲ့တင်းလှန်နေညနေပိုင်းကအပြင်းထန်ဖိကတ်မှုဖြစ်ပွားခဲ့ပါတယ်။နယ်မြေရှင်းလင်းရေးလုပ်နေတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုအကြမ်းဖက်သမားတွေကဗလီကနေစတင်ပစ်ခတ်တဲ့အတွက်အခုလိုတိုက်ပွဲဖြစ်ပွားခဲ့ရတာဖြစ်ပြီးညနေ3နာရီကနေည9နာရီကျော်အထိပစ်ခတ်တန်တွေကြားနေရတယ်လို့ကင်းချောင်းရွာသားတွေကပြောပါတယ်။အလားတူစက်တင်ဘာလ5ရက်နေ့မနက်ပိုင်းကလည်းလုံခြုံရေးဆောင်ရွက်နေတဲ့တပ်ဖွဲ့တစ်ဖွဲ့ဂျင်းတော်ကျေးရွာအရောက်မှာအကြမ်းဖက်သမား10ဦးခန့်ကဝိုင်းဝန်းပစ်ခတ်တဲ့အတွက်တိုက်ပွဲဖြစ်ပွားခဲ့ရပြီးအကြမ်းဖက်သမားအလောင်းတလောင်းနဲ့တနက်တလက်ကိုတင်းစီရမိတယ်လို့တပ်မတော်ကကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်ဩဂတ်စ်လ25ရက်နေ့ကမောင်တော်ခရိုင်တွင်းမှရှိတဲ့လုံခြုံရေးစခန်း30ကျော်ကိုအကြမ်းဖက်သမားတွေစတင်တိုက်ခိုက်တဲ့အတွက်အခုချိန်ထိမောင်တော်ခရိုင်တွင်းမှတိုက်ပွဲပေါင်း100နီးပါးဖြစ်ပွားခဲ့ပြီးဖြစ်ပါတယ်တိုက်ခိုက်မှုတွေကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေနေရပ်ကိုစွန့်ခွာခဲ့ကြသလိုမောင်တော်မြို့နယ်ကတချို့နေရာတွေမှာလည်းအစိုးရဝန်ထမ်းတွေနဲ့ဒေသခံတွေပိတ်မိနေတဲ့အပေါ်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့မောင်တော်မြို့ကိုရောက်ရှိနေတဲ့လူမှုကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ
်။ရခိုင်ပြည်နယ်မောင်တော်ဒေသအခြေပတ်မှုတွေနဲ့ဆက်ဆက်ပြီးမြန်မာနိုင်ငံတွင်နေပြည်တော်ရန်ကုန်မန္တလေးမော်လမြိုင်စတဲ့မြို့ကြီးတချို့တွေမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပေါ်လာနိုင်ကြောင်းသမရကာကွယ်ရေးဦးစီးချုပ်ယုံကစက်တင်ဘာ5ရက်နေ့ကသတင်းထုတ်ပြန်ထားတဲ့အတွက်မွန်ပြည်နယ်မော်လမြိုင်မြို့နယ်မှာလုံခြုံရေးအင်အားရန်လုံးပြည့်အုံပြုပြီးဂျိုတင်စီမံမှုတွေလှုပ်ဆောင်ထားကြောင်းမွန်ပြည်နယ်ဝန်ကြီးချုပ်ကပြောပါရယ်။ဒါ့အပြင်မွန်ပြည်နယ်အစိုးရဘက်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဖူမူကြီးဝင်းနိုင်ဦးကမော်လမြိုင်မြို့ပေါ်ကအစ္စလမ်ပါရာရေးခေါင်းဆောင်တွေကိုခေါ်ယူတွေ့ဆုံပြီးရခိုင်ပဋိပက္ခကိစ္စနဲ့ပတ်သက်ပြီးတော့မွန်ပြည်နယ်အတွင်းကိုကူးစက်လာမှုမရှိစေဖို့ဗလီဝုဒ်ပြုကျောင်းတွေမှာလူစိမ့်တွေလက်မခံဖို့ဝိုင်းဝန်းကူညီပေးဖို့မှာကြားခဲ့ပါရယ်။
ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်တရုတ်နယ်စပ်မှာရှိတဲ့ဆယ်လန်အုပ်စုကမန်ကန်ရွာမှာလက်လုံမိုင်းတစ်လုံးပောက်ကွဲလို့ရွာသားတဦးထိမှန်သေဆုံးခဲ့ပါတယ်။စက်တင်ဘာလ6ရက်မနက်ပိုင်းကဝမ်လွိုင်းမန်ကန်ရွာလေဆရက်တစ်ကိုင်း6လေပုံထားတဲ့နေရာမှာမိုင်းပောက်ကွဲခဲ့တာဖြစ်ပြီးအတုပအိမ်မှာလာကူတဲ့အသက်45နှစ်အရွယ်နမ်ဆန်ရွာသားစိုင်းရီမိုင်းဆထိမှန်လို့ဆေးရုံအပို့လမ်းမှာတေဆုံးသွားခဲ့ပါတယ်။ပောက်ကွဲမှုဖြစ်ပွားပြီးတာဝန်ရှိပုဂ္ဂိုလ်တွေလာရောက်စစ်ဆေးတဲ့အခါမှာတော့လက်လုံမိုင်းအမျိုးအစားမှန်သိရပြီး ถ้ามันซื้อเสียมามันกังในน้ำกัดยานในสัมมามาเป่าเกวดีเดไม้นรงูถ้ามันตัวชีมีเจ้าเนี่ยและเตกรอมาตียาเจ้าโอสุโอชเยมูกับโยคาเรเองเชตียาจอชิมันกังลอยยานน้ำกัดยาไม่ซักยามาแต่อังปลองยาตาเรนีไทยเจ้าตียาบาเร
ก็เช่นลูกดูดิบอมตุกังกวนนี่เดจ้ากะตีสาวบูจูบานนี่เดงอชั้นมีเยกระสิมันเกินอะไรไปตีรักขันดีกันเลยงอชั้นข้าวกากวยสู้สุดเรกองสินเนี่ยกังกวนจีนยาเจ้ากูโอกุลากูมาส่งยันทายไปเส้นสัตว์ชิลิบุรีสละลูกสังเกตบาร์เลยนี่บีโดปูหูสุยากันเลยตีสาวบูจูบานนี่เดเยกระสิมันเกินกี่สาวกูนั่งงานการตีชีตัวเอายังกูมีมาเส้นสัตว์ชิลิเซจ้าบาร์เลยตีงอชั้นข้ามีเยกระสิมันเกินฮะทีละคันเลยแต่ผมดูมุจฉาก็ที่อุศยานเนี่ยเสด็จไปในวิโรปุหุศยาก็คู่อัตมาพูดนี่แหละพ่อมานั่งงานก็ติชิอังเข้มแข็งรับผิดแล้วก็เช่นลูกมุผู้มีเยี่ยงคนเยี่ยงกีตีอันจีก็อุศมังก็พิวบาลเลย
เช่นลูกมีเรียได้ขาดจากเส้นเสวีลูกมีคว้าชาได้สกุลลงด้วยตั้งเชิงด้วยจังสารเนี่ยมันจะใส่ไปพิวจ้าเขเรกลิ้นตะกัดดูการยามาสากที่กัดโดยตั้งแต่หมอกที่เอาสวยเยอยู่ไปพูเช่นสาเป็นในยินเจมุกอมตีกะเลกันนี้พิทองสู้วันจีปิญญาเยวันจีฐานะกูแต่งจ้าทาบาร์เดโดยตั้งแต่หมอหาปีเขเดออกัสลันนัสต้องยันนี่กะจังเฉิงด้วยลุงโยเย่โชนิงได้สกุลลงด้วยกูต้องช่วยเปลี่ยนสูตรได้ด้วยคู่รูแต่งแต่ยาลับเสด็จลูกปิญญาเยวันจีฐานปีปุเรแต่งแต่สามาพบยะทาบาร์เดดีโรตัยนั้นในกิจกรรมมาจากเข็มเพียโซร่แม่สามีป่วยด้วยสวยเหมือนเกมที่นี่ยาได้ลูกชิ้นจังดาริกับเจ้าสบาร์ได
้คู่ตัวเล็กๆสลับเดินเซตปีดว่ามาบ้ามุมบีเนจันยมยูเนี่ยด้วยท้ายในงานไปซีเอ็มซีเมนกรุ๊ปเนี่ยจูดูปูบังทาร์เร่มอลเมียบิลเลมิเซยองเอ็มซีเอลฮาคุณมิวจันมชิเวจ้ามีด้วยลองซานเน่เลสเตอร์อาร์ทโลเลปันเนียปออุบลเนี่ยยี่ยี่ยูซังเย่ปีโปปีเนี่ยลุดอตตมะปงมาซีเวมาไต่ตัวสูตินตุนเกลูแม้ควายส่งเช่าใจมาอายี่ยูโปสูนายาชิเคบาร์เจ้ามีด้วยส่วนอินเนี่ยเลปันเนียบิลเลมิเซยองเย่นเอาส่งเชนิโกมีสไนงานอีเจนเซตทาบาร์
คุยพิวเช่มาชีเป้จังมีตัวหลังสานเนี่ยเล็บปั้นในแรปิแลมีเสียวปอเย่อยู่ไปปอสูนในปัตเตปีโซเชียลพิเศษจะทำยุ่งในแม่สานาเนี่ยมันเนี่ยพี่แนนรถดอกกุศลเลยอู่อ่างเจ้าตัวก็คู่ลูเปียวบาร์เลยโซโกตีพิวตีจังแต่ทอมยูในแม่สันนั่นเนี่ยมาเตะพี่แนลดอกกุศลเลยต่อคันคันแรกกะคู่รู้ทักคันสุนุยเขวาร์เร่
ยามาเนี่ยมาชิ้นที่เดียวกันสุรุชิโยชินยามาเนี่ยมาชีเดอินเจคุยเนี่ยบุไล่หนังช่างมันเจ็บจังมีเพื่อนเนี่ยเนี่ยจะอาทุกโลกผู้เรียนเชื่อยู่เปล่าทุกมารุย้อนอีสานก็เพื่อนพี่เมย์ตรงนี้ยามชีเดเนี่ยเนี่ยจะอาทุกโลกในบ้านเนี่ยด้วยจังดีเจไม่ได้หน้าเฉยๆก็จะเห็นอยู่ในบ้านดูใจร้อนเนี่ยดูใช่ปะ
MCA ฮันก็เสียงด้วยเลสเตอร์อาทอลล็อกดาพิเตด้วยคุยเปลี่ยนไม่ยาอยู่ยันมารู้อาจารย์เนี่ยโซเชียลเดียร์ทัชหาการยิ้มมุมไม่ใช่ปะจังพี่ในวันที่จบตั้งแต่เอ็งสังกัดกับสุนุยเขบาร์เลย
เฮ้ลูก MCA ก็ตัวแบบดูมาสิมาเปลี่ยนตู้เสียงด้วยมาดีเสียงจะอาบีเสียงอู้เสียงจะอาบีเนี่ยเสียงจะอาวุตู้เสียงก็ตัวเนี่ยสุดชีถ้าก็ไม่เจอเนี่ยเจ้าอย่าคุยดูเจ้าเก่าหนีเสียงลูกดีไม่เจอเนี่ยเจ้าก็เบิกทั่วแล้วสิอุบลีก็หนีทั่วฉะนั้นนี่เด็กก็ได้ MCA จะจังจ้าไหนก็เขียนมาดูจีจ้าพี่เนี่ยมาโอ้พี่น้องสุขเสียสิทานว่ามาพัดละเจ้าเวจังจ้าพี่จ้าเจ้าเวจังจ้าไหนบ้าสุดท้ายพี่ละอุบลีเนี่ยยังเล่าได้ก็เลยเกิดพี่ละจำมาแค่เดียวไม่ใช่
MCA ฮะจะไม่ด้วยอาซาอาช้าหลังซานเนี่ยเลปาปูเดต้าคันลูทูดีกาอาจารย์ใหญ่ซาจิงกากวัดป้าสุลาแค่ไปแม่ใส่ยองกุนับเท่าสักคนคุ้งเนี่ยเอเปรลัตเตยันเนกาซีปอดพิซซาตินเลปักแค่ไปแม่คุยปิ้งไม่หนุ่มชีปูโลมอมีเนสต์ดอกกันเนี่ยเยี่ยอยู่ไปผู้แม่ควายส่งเพียแค่ร้านเลพิบาร์เลย
สับปีรองอชันคามีปอมาตีซ้ำแม่ยีกาดาริกาโรลองเดนตรงเชิงเช้าขังกันในกอลันยีกาดาซีมังเกลีกุโรปสับปีรอเอ็ดยีกาดาริตีซ้ำแม่ส่วนจีรวังสัชเชวยากาลูอุยเลี้ยงลี้ยาตรงเส้นอุรุกาสูจูขันซายามาพิเตโลกัจฉันลูมุพุ่มจุยกุยกันในทบยันทาบาร์เอ Achini Apizumura, Amigani Susi Tabiro, Nanguingani Tinset B Tabare.
Kachinjine Chibu Mune, Mochanga Dida Hasui, Kachin Mune Susi, Bobas and Set Nathan Lakeda Dida Pibi, Samaiwe Winizen, Yuya Yinji Mudo, Tishi and Lea Pitadwe, Jigarasi Mangangu Mulu Labulu. ชีวิตเดรากันลูกผิดแต่อุสังรังอ่ะเปียวว่าเลยเราอ่ะกูดีเยกาดาสิมันเก่งจังจังเราดูเปียวอ่ะเนี่ยเปียงชุยยามเองสุดเลยเราดูดีอ่ะกูส่งอะไรมาขันบ้างกูเนาะสิรักขันดีฮะงอช่างกันนี่กูมีจูบีนี่ชีเป็นนี่ผิดแต่จะตีเป็นสายเชนเลยยามยืนเนี่ยต้องยาลงงานลูกก็ลูกกันจ้าละผิดแต่ส่วนยี่ปอมายีกระดาษที่สองไม่สุ่ยอ่ะแต่ไม่วันจันทร์ลงงานลูกสิใครล่ะนายเดรุเลยชีวิตเดรากันต่อตรงหลังอ่ะเปียวว่าเลย จะมาดูที่หมดช่างเดียร์นะเป็นส่วนลดเดียร์นะเป็นส่วนต่างๆเหล่านี้อะไรที่นี่ช่างแต่ชาวมาเป็นน้องนี่นี่การเป็นเหล่ามาเป็นนี่นี่นี่ได้ชีวิตแล้วจะเอาไปดูลูทุเรียที่มีนิ่งไปมาเป็นต่างอย่างลูกสาวเรียนเล็บพ่อสาวเรียนดูเป็นวันศาสตร์ศาสตร์ที่ต่างๆแล้วจะมุแต่ก็ลูกยังการดูใกล้ที่ส่วนต่างๆของเจ้าสีตัวมาส่งช่องตัวมาอีกอะไรที่สองไม่ส่วนเดียร์ก็ตั้งใจดูตัวแต่มาก็ยามาตั้งงานลงตัวแต่บอกว่าไปอันเดียร์จงสุ่ยลาน
ကျွန်တော်တို့ကလူမှုဖွံ့ဖြိုးရေးကိုရဲ့ဂတိအန်ဂျီဆွေဆွေသွေးရေးမှုကုစားကြီးကပြောပါတယ်အကေယမဒီရေကတာတိဆော့မဲ့နေရာကစကိုင်းကလင်ကျော်ပြတ်ရွေးနဲ့ကီလိုမီတာ
120,000
ခုဆက်ပြီးတဲ့ချင်းချုပ်ကိုနားဆင်ကြရမှာပါရှင်ရခိုင်ပြည်နယ်မောင်တော်မြို့နယ်တောင်ပိုင်းတုံချရာတန်းကျေးရွာမှာနေနေရှင်လင်းရေလုံနေတဲ့လုံချုံရေးတပ်ဖွဲ့ဝင်တွေနဲ့အကျန်းဖက်အဖွဲ့တွေကြားအပြင်းထန်ပစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်စုပူအကျန်းဖက်မှုတွေကူးစက်မလာအောင်မွန်ပြည်နယ်မော်လမြိုင်မြို့နယ်မှာလုံချုံရေးအင်အားနဲ့ကြိုတင်စီမံမှုတွေလှုပ်ဆောင်ထားတယ်လို့မွန်ပြည်နယ
တင်ဆက်သွားမယ့်တရင်သတင်းတွေပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအန်ဒါ
ထိုင်းနယ်စပ်ဒေသကစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြကြရပါရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြပခြင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ30နဲ့50တို့ကနေပြန်လည်နားဆင်နိုင်ပါပဲ။အခုကြာသပတေးနေ့ညပဲထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်
။ဟာကင်းအမိုင်ရဲ့ဘိုးချေကဒိုမီနီကန်သမ္မတနိုင်ငံကိုဖျက်ဆီးနေပြီးပြင်းအားဆင့်ငါးရှိရဲ့မုန်တိုင်းကြောင့်ထိခိုက်ပျက်စီးမှုတွေကြီးမားနေတယ်လို့မိုးလေဝသပညာရှင်တွေခန့်မှန်းနေပါတယ်။မုန်တိုင်းဘိုးချေကဒိုမီနီကန်ကမ်းရိုးတန်းကိုကျော်လွန်သွားပြီဖြစ်ပေမဲ့လူမျိုးမုန်တိုင်းနဲ့မိုးသီးထန်မှုတွေဟာအသက်အန္တရာယ်စိုးရိမ်ရလောက်တဲ့အထိရှိနေတော့မယ်လို့အမေရိကန်မြို့သားဟာရီကင်းမုန်တိုင်းဌာနကပြောဆိုကြတာပါ။ဒီနေ့ကိုအပြင်းထန်ဆုံးလေတံနှုန်း295ကီလိုမီတာနှုန်းနဲ့ဖျက်ဆီးတက်ခတ်ခဲ့တဲ့အာမမွန်ဟာရီကင်းကြောင့်ဘာဘူးတိုင်းကျွန်းမှာအနည်းဆုံးလူထုသေပြီးစိမတ်တိုင်းကျွန်းမှာတော့လူရှိဦးသေဆုံးခဲ့ပါတယ်။မြောက်ကိုရီးယားပေါ်နျူကလ িয়ার ဆန်တက်မှုတွေကြောင့်ကုလသမဂ္ဂလူညီညွတ်ရေးကောင်စီကပိတ်ဆို့တံခါးမှုတွေတိုးမြင့်မယ်ဆိုလို့ရှိရင်တော့တရုတ်နိုင်ငံကထောက်ခံမှုပေးမယ်ကြောင်းပေကျင်းမြို့မှာဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းတရုတ်နိုင်ငံကြားရေးဝန်ကြီးကပြောဆိုလိုက်ပါတယ်။တခက်ရည်ရည်မှုတွေနဲ့တစ်ချိန်တည်းမှာပဲတွေ့ဆုံဆွေးနွေးနိုင်တဲ့နည်းလမ်းတွေကိုလည်းကျင့်သုံးသင့်တဲ့ကြောင်းလဲနိုင်ငံကြားဝန်ကြီးဝန်ကြီးကအလေးထားပြောကြားသွားခဲ့တာပါ။မြန်မာနိုင်ငံကမတမင်ချင်းချင်းတွေကြုံရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာအင်းဒီကိုမိရှုနေတဲ့တပ်ပုံတွေအင်တာနက်အွန်လိုင်းပေါ်မှာပြန့်နှံ့နေရတဲ့ပတ်သက်လို့မှန်မှန်မှန်စုံစမ်းပေါ်တော့အရေးယူမှာဖြစ်တဲ့အကြောင်းအစိုးရတောင်းရှိသူတို့ကပြောဆိုလိုက်ပါတယ်။မိရှုမှုဖုန်းကင်မရာနဲ့ရိုက်ကူးခဲ့သူစုစုကိုလည်းခရိုင်ရဲတပ်ပုံကစစ်ဆင်နေပြီးတပ်ပုံထဲမှာပါဝင်သူတွေကိုပေါ်ထုတ်ဖို့ကြိုးစားနေတဲ့အကြောင်းနဲ့နိုင်ငံတော်တာဝန်ခံရုံးပြောခွင့်ရသူဦးစောထီးက Facebook စာမျက်နှာမှာပြောဆိုကြတာပါ။မွန်တော်မြို့နယ်ကကျေးရွာတစ်ခုမှာအိမ်တွေမီးရှို့နေတယ်လို့ဆိုတဲ့တန်ရက်ဖြစ်စရာဓာတ်ပုံတွေကတော့အင်တာနက်လူမှုကွန်ရက်တွေပေါ်မှာအကြီးအကျယ်ပြန့်နှံ့ခဲ့ပြီးမွတ်စင်တွေကကိုယ့်ဘာသာမီးတင်ရှို့နေတာဆိုပြီးတော့လည်းပြောဆိုနေကြတာဖြစ်ပါတယ်ခင်ဗျာ
။ကြာသပတေးနေ့ညပဲထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါ။
ဒီညအစီအစဉ်ထုတ်လွှင့်ရေးမှုကကိုရနိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Brighter Sonya ဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို View မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာ bamis.boanews.com မှာလည်းနှာစင်နိုင်ပါတယ်။နောက်ပံတောက်ကြနေမြန်မာပိုင်းအစီအစဉ်တွေကိုတော့ဒိုင်းဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ထိုင်ယူနှာစင်နိုင်ပါတယ်ရှင်။ VOE ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးတူတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.